ုတို့ရဲ့ဘုရားကားကိုကျေးဇူးရှင်မိဘနှစ်ပါးနဲ့တကွာအားလုံးတော့ဝိနည်းအပေါင်းကိုမျှတမ်းပေးဝေခြင်းမိမိတို့အတွက်ရှင်နေပြုတဲ့ကုသိုလ်ကောင်းမှုကံစေတနာတွေဟာဆင်းရဲခတ်တိန်ချုပ်ငင်းရာဖြစ်တဲ့နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးဇေချာခြင်းဒီကိစ္စနေရက်ကိုမဆောင်ရွက်မီမှာနှုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2553ခုနှစ်ဩဇာတကရေ1382ခုနှစ်တဇောင်မုံလဆန်း15ရက်တဇောင်မုံလပြည့်နေ့ခရစ်နှစ်2009ခုနှစ်နိုဝင်ဘာလ1ရက်တနင်္ဂနွေနေ့မှာစကိုင်းတောင်ရုံမြတ်စွာဘုရားကျောင်းတိုင်ရှိပရိယပတိပတ်သာသနာတော်ဝန်ကိုထမ်းဆောင်တော်မူကြတဲ့တန်ဃာတော်ရှင်မြတ်250တို့ရဲ့ထံမောက်သူနှစ်စဉ်လိုပဲလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကကျေးဇူးရှင်မိဘနှစ်ပါးများဖြစ်ကြတဲ့တခါကြီးဥကောက်ယူတခမကြီးတော်တောင်းစိန်တို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ကြည်စုမှန်းထားပြီးတော့သာသမီများဖြစ်ကြတဲ့ဦးညွန့်သိန်းတော်သိန်းကြီးဦးကျော်ဝင်းတော်တင်တင်အေးတော်စိန်စိန်တော်များများရွှေမင်းဝန်ထဲဆိုင်မိသားစုဖြစ်ပါတယ်မိမိတို့ကတန်ဃာတော်ရှင်မြတ်250တို့အားအာယုံကာမအာယုံစွမ်းနေ့လေခါမှာမွန်မြတ်သောခဲပွေဘောဇဉ်ဆွမ်းများဆက်ကလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကွယ်လွန်သူဖခင်ကြီးဦးကောက်ယူမိခင်ကြီးတော်တောင်းစိန်တို့အားရည်စူးမှန်းထားပြီးတော့တန်ကြီးကလိုအပ်တဲ့နေရာမှာအသုံးပြုဖို့အတွက်နဝကမ္မဝတ္ထုငွေ64သိန်း6200ကျပ်ကိုလူတန်းချင်းကွယ်လွန်သူဒကမာကြီးတော်စောရှင်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးဦးကျော်ဝင်းတော်တင်တင်အေးမိသားစုကစီဝါကြီးတင်ငန်းတွေ့ဆုံဆဲဆုံကိုလည်းပဲတန်ဃာတော်ရှင်မြတ်တို့အားလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမန္တလေးမြို့ဦးအိုင်မောင်ဒေါ်ကြီးမိသားစုကလည်းတန်ကြီးကဖြစ်တဲ့တင်ငန်းတွေ့ဆုံတစုံလူတန်းခြင်းကိုတင်မောင်ဝင်းမဝင်းကြီးမိသားစုကနဝကမ္မ1000ကျပ်ကိုဖိုတီမခင်ခင်တေးမိသားစုက1000ကျပ်ကိုဝင်းနိုင်မခိုင်ခိုင်ခင်မိသားစုက1000ကျပ်မရှုံးလဲနိုင်က9000ကျပ်ထီချိုင်းမျိုးဥတင်လင်းတော်မြင့်မြင့်ခိုင်မိသားစုက3000ကျပ်ကောလင်းမျိုးဥညွန့်သိန်းတော်တင်းကြီးမိသားစုက1000ကျပ်ဥကျော်ဝင်းတော်တင်နေအေးက1000ကျပ်ဆိုပြီးတော့တက်နိုင်သမျှစွမ်းအားရှိသမျှလှူဒန်းကြတယ်အဲ့တော့အလုံးရွှေမင်းဝန်မိသားစုနဲ့တကွာဓမ္မမိတ်ဆွေတွေကိုဘုန်းကြီးကဓမ္မပရဒုက္ခဝတ်မှာဘုရားရှင်ဟောကြားတော်မူခဲ့တဲ့ပါဠိအထာကရာမှာလာရှိတဲ့တရားတစ်ခုကိုအကြောင်းပြုပြီးတော့အကြီးကျယ်ဆုံးယောဂဒုက္ခနဲ့ဒုက္ခတရားတော်ဆိုပြီးခေါင်းစည်းတက်ပြီးဟောပေးပါမယ်ဒီခေါင်းစည်းမှာအကြောင်းအရာ၃ချက်ပါဝင်ပါတယ်အကြီးကျယ်ဆုံးယောဂဆိုတာဘာကိုပြောတာလဲအကြီးကျယ်ဆုံးသောဆင်းရဲဒုက္ခဆိုတာဘာကိုပြောတာလဲအကြီးကျယ်ဆုံးချမ်းသာဒုက္ခဆိုတာဘာကိုပြောတာလဲဆိုပြီးအကြောင်းအရာ၃ရပ်ပါဝင်တဲ့ဓမ္မပရဒုက္ခဘုရားဘုရားရှင်ဟောခဲ့တဲ့တရားတော်ကိုယူပြီးတော့အကြီးကျယ်ဆုံးယောဂဒုက္ခနဲ့ဒုက္ခတရားတော်ဆိုပြီးကောင်းစီတက်ပြီးဘုန်းကြီးကဓမ္မဒါနဖြစ်နေပြန်လည်ပြီးတော့လက်ဆောင်ပေးပါမယ်အဲ့တော့ဘုရားရှင်ကဒီမေကွန်းရဲ့အဖြေတွေကိုဘယ်လိုဟောကြားခဲ့တယ်လဲဆိုတော့တချို့မေကွန်းတွေဟာမေကွန်းဖြစ်နေတည်ရှိပြီးတော့ဖျားရှင်တာမပွင့်သေးလို့ရှိရင်ဒီမေကွန်းရဲ့အခြေတွေဟာသိဖို့မလွယ်ပါဘူးတချို့သောမေကွန်းတွေဟာမြတ်စွာဘုရားမပွင့်ခင်ကြိုတင်ပြီးတော့ဖြစ်နေခဲ့တယ်မြတ်စွာဘုရားပွင့်လာမှအခြေလေးတွေသိနေကြတယ်ခုခေတ်မှာတော့တချို့အခြေတွေဟာသိပြီးသားဖြစ်နေတော့ဒီမေကွန်းဟာခက်ခဲတယ်လို့မသိကြတော့ဘူးပေါ့အဲ့တော့ဒီနေရာမှာဒီမေကွန်း၃ခုရဲ့အခြေကိုဖျားရှင်ကိုယ်တော်မြတ်ကဘယ်လိုဟောကြားခဲ့တယ်လဲဆိုတော့ဒီကိစ္စပရမရောဂာသင်္ခါရပရမဒုက္ခဧတံမြတ်တဝါယထာဘူတံနိဗ္ဗာနံပရမံဒုက္ခံဘိဒ္ဓဝေယံတို့များဥစ္စတတုရောဂာယောဂာဟုသမျှတို့သည်ဒီကိစ္စပရမဆာလောင်မှုသိချင်းလျင်အလွန်ဆုံးအကြီးကျယ်ဆုံးရှိကြပါ၏ကုန်၏ဒုက္ခဆင်းရဲဒုက္ခဟုသမျှတို့သည်သင်္ခါရပရမခန္ဓာ၅ဝသင်္ခါရတရားလျင်အလွန်ဆုံးကြည်ကျေဆုံးရှိကြပါ၏ကုန်၏ပန္တိတော်အကြောင်းကျိုးသိမြင်ပညာရှင်သည်ဧတံယောဂဟုသမျှတွင်ဆာလောင်ခြင်းနှင့်တူသောယောဂမည်သည်မရှိ ဆင်းရဲဒုက္ခဟူသည်များတွင်ခန္ဓာဝံကိုထမ်းဆောင်ရခြင်းနှင့်တူသောဆင်းရဲမည်သည့်မရှိဟူသောဤအကြောင်းကိုယထာဘုဒ္ဓံမဖောက်မပြန်ဟူတိုင်းမှန်စွာယထာဘုဒ္ဓံအရှိကိုအရှိတိုင်းမြတ်တော်သည်ရောသည်သည်ရှိသောနိဗ္ဗာန်နိဗ္ဗာန်ကိုတည်ရှိကြတော်သည့်မျက်မှောက်ပြုနိုင်လေတော့၏ဟိမန်ဤနိဗ္ဗာန်နိဗ္ဗာန်သည်ပရမံလွန်ကဲ့သောအကြီးကျယ်ဆုံးသောဒုက္ခချမ်းသာစေဖြစ်ပါသည်၏ ဤသည်တို့ဘဂဝါတုံးလောကထိုတာရှင်တော်မြတ်ဖျားသည်အဝေါ်စာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်းနံပါတ်၁အကြီးကျယ်ဆုံးသောယောဂဆိုတာဘာလဲဆိုတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကဈေကစာပရမရောဂဘိကဝေမဂုဏိဗံလူလာရံတော်များအိုချစ်သားတို့ရောဂါယောဂါဟူသည်များတို့သည် ဒီကိစ္စပရမဆာလုံးခြင်းလျင်မုတ်သိမ့်ခြင်းလျင်လွန်ဆုံးကြည့်ကြုံရှိကြပါပြီခေါင်းကြီးတဲ့ယောဂာတွေထဲမှာတော့မြတ်စွာဘုရားကတပ္ပိညုတညံနဲ့ကြည်လိုက်တဲ့အခါမှာဆာလုံးမုတ်သိမ့်ခြင်းယောဂဟာအကြီးကျယ်ဆုံးယောဂလို့မြတ်စွာဘုရားကဟောကြားခဲ့ပါတယ်။ဘုန်းကြီးတို့ပုထုဇဉ်တွေအနေနဲ့မေးမယ်ဆိုရင်တော့ပုထုဇဉ်တွေဆိုတာအတ္တသိအာကြီးတယ်။အဲ့တော့အတ္တအာကြီးတော့ကိုခံစားနေရတဲ့ယ ဲ့ဉာဏ်တော်နဲ့ကြည့်လိုက်တဲ့အခါမှာကျန်တဲ့ယောဂါတွေဟာပါမွားဖြစ်သွားတယ်။ဆာလောင်ကြီးယောဂါတာလေးအကြီးကျယ်ဆုံးဖြစ်တယ်ဆိုပြီးမြတ်စွာဘုရားကအဖြေပေးပြီးဟောကြားခဲ့ပါတယ်။နောက်တစ်ချက်ကဘာလဲဆိုတော့သင်္ခါရပရမဒုက္ခဘိသဝေဉာဏ်တော်များဥစ္စေသားတို့ဒုက္ခဆင်းရဲဒုက္ခဟုသမျှတို့သည်သင်္ခါရပရမခန္ဓာ၅ဝသင်္ခါရတရားလျင်လွန်ဆုံးကြီးကျယ်ဆုံးရှိကြပေကုန်၏တဲ့။ဒုတိယချက်ကအာလုံသောပုထုဇဉ်တွေကိုမေးရင်တော့ဘယ်ဆင်းရဲဒုက္ခအကြီးကျယ်ဆုံးလဲလို့မေးရင်ကိုယ်တန်ရာတန်ရာကိုယ်ခံစားရတဲ့ဆင်းရဲဒုက္ခအကြီးကျယ်ဆုံးလို့ဖြေကြမှာပါပဲ။ဘာဖြစ်လို့လဲဆိုတော့ပုထုဇဉ်တွေဆိုတာငါဆွဲသိကြီးတဲ့။ငါဆွဲကြီးနေတော့ငါခံစားရတဲ့ဒုက္ခဟာအကြီးကျယ်ဆုံး။သူများခံစားရတာငါလောက်မခံစားရပါဘူးလို့ဒါမျိုးပဲထင်နေကြမှာအတ္တဒိဋ္ဌိတွေတက္ကာယဒိဋ္ဌိတွေအာလုံလွှမ်းခြုံနေတော့ဒီလိုပဲမတူတဲ့အဖြေကိုဖြေကြပါလိမ့်မယ်။မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကတော့တပ်ပညုတဉာဏ်နဲ့ကြည့်လိုက်တဲ့အခါဆင်းရဲဒုက္ခဟူသမျှထဲမှာဟောဒီခန္ဓာရဲ့ဝန်ဒုဝန်ဘိုးကြီးကိုထမ်းဆောင်နေရတဲ့ဒုက္ခဟာကြီးကျယ်ဆုံးပဲလို့ဒုတိယချက်ဖြေတော်မူလိုက်ပါတယ်။ဧတံမြတ်တော်ယထာဘူတံဗန္တိတော်ကြောင့်ယောတိမြင်ပညာရှင်သည်ဧတံယောဂဟူသမျှတွင်ဆာလောင်ခြင်းနှင့်တူသောယောဂမည်သည်မရှိဆင်းရဲဒုက္ခဟူသမျှတွင်ခန္ဓာဝန်ကိုထမ်းဆောင်ရခြင်းနှင့်တူသောဒုက္ခမည်သည်မရှိဟုသောယေကြောင့်ကိုယထာဘူတံမပေါ့မပြန်ဟုတ်တိုင်းမှန်စွာအရှိကိုအရှိအတိုင်းညတဝါတိ၍ဝါတိရှိသောနိဗ္ဗာန်နိဗ္ဗာန်ကိုသိသိကြောတိမျက်မှောက်ပြုနိုင်လေတော့ဤတဲ့ဗုဒ္ဓဘာသာဝင်ဆိုတာကုသိုလ်တွေလုပ်ကြတယ်ရည်ရွယ်ချက်ကဘာလဲမေးရင်နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ဆင်းရဲခက်တဲ့ချုပ်ငြိရာနိဗ္ဗာန်ကိုမဉဏ်ဖုန်ဉဏ်နဲ့မျက်မှောက်ပြုခြင်းလို့ဒီလိုပဲဖြေကြပါလိမ့်မယ်အဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ရှိရင်မြတ်စွာဘုရားဒီဒေသနာတော်မှာဘာဖြစ်တယ်လဲဆိုတော့ဧတံညတဝယထာဘူတံနဲ့ယောဂါဟူသမျှထဲမှာဆာလောင်ခြင်းယောဂါနဲ့တူတာမရှိဘူးဆိုတာကိုသိအောင်လုပ်ပါတယ်အရှိကိုရှိတိုင်းသိအောင်လုပ်ပါဆင်းရဲဒုက္ခဟူသမျှထဲမှာလည်းပဲဟောဒီခန္ဓာဝန်ကိုထမ်းဆောင်ရတဲ့ဒုက္ခခန္ဓာဆိုတဲ့ဝန်တော့ဝန်ဘူးကြီးကိုထမ်းနေရတဲ့ဒုက္ခဒီဒုက္ခနဲ့တူတဲ့ဒုက္ခဆိုတာမရှိဘူးဆိုတာသိအောင်လုပ်ပါတဲ့ဒီလိုသိလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီယောဂါတွေဒီဒုက္ခတွေကင်းခြင်းရာနိဗ္ဗာန်တစ်ခုပဲရှိတယ်32ဘုံထဲမှာဘယ်ဘုံလဲသွားသွားခန္ဓာဝန်ကိုထမ်းဆောင်ရတယ်ပြန်မာကြီးတွေလည်းပဲခန္ဓာဝန်ကိုထမ်းဆောင်ရတဲ့ဒုက္ခနတ်တွေလည်းပဲခန္ဓာဝန်ကိုထမ်းဆောင်ရတဲ့ဒုက္ခခွေးတွေစတဲ့တိရစ္ဆာန်တွေလည်းပဲခန္ဓာဝန်ကိုထမ်းဆောင်ရတဲ့ဒုက္ခလူတွေလည်းပဲခန္ဓာဝန်ကိုထမ်းဆောင်ရတဲ့ဒုက္ခဘလောက်ပဲယာတုကြီးမားပါတယ်ပျော်ဘလောက်ပဲချမ်းသာပါတယ်လို့ဆိုဆိုဒီပုဂ္ဂိုလ်ကြီးကခန္ဓာဝန်ကိုထမ်းဆောင်ရတဲ့ဒုက္ခတွေရှိတယ်။ဒါကြောင့်ဒီခန္ဓာဝန်ကိုထမ်းဆောင်ရတဲ့ဒုက္ခကလွတ်တဲ့နေရာဟာနိဗ္ဗာန်ပဲရှိတယ်လို့အမှန်တိုင်းသိအောင်မြင်အောင်ကြိုးစားပါတဲ့။အဲ့ဒီလိုသိလို့ရှိရင်ဘာဖြစ်လဲဆိုတော့ဒါနာပဲပြုပြုသီလပဲစောင့်တည်စောင့်တည်ဘာဝနာပဲပွားပွားဂုံပကတနာမဆက်ဖဲနဲ့ကိုဒါနာပြုလို့ရှိရင်လူခံပုဂ္ဂိုလ်ကြီးချမ်းသာစေခြင်းနဲ့မေတ္တာစေတနာတန်တန်ကိုယ့်အတွက်ဆင်းရဲဒုက္ခချုပ်ငြိရာနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့စိတ်တန်တန်လေးနဲ့လှူဒန်းပြတ်တော်တာပဲဒီလိုမှခန္ဓာဒုက္ခတွေမတည်ဘူးဆိုရင်တထေးရဲ့ခန္ဓာလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာအ အဲ့ဒီဘဝတွေကိုခန္ဓာချင်းရဲ့ဒုက္ခမသိဘူးဆိုရင်လိုချင်တဲ့တဏှာတွေဖြစ်လာပြီဆိုရင်တော့ကိုယ်လုပ်တဲ့ဒါနတွေကအဲ့ဒီဘဝတွေအဲ့ဒီချမ်းသာတွေကိုတောင်းတမိပြီဆိုရင်နိဗ္ဗာန်နဲ့လွဲချော်သွားတတ်ပါတယ်။ဒါကြောင့်ဒီခန္ဓာချင်းရဲ့ဒုက္ခကိုအမှန်တိုင်းသိပြီ။သိလို့ရှိရင်သိတဲ့မျိုးသားမျိုးသမီးကဒါနလုပ်ရင်လည်းပကာတနဆိုတာမပါတော့ပါဘူး။ကိုယ့်ပစ္စည်းကိုလူခံပြီးတော့တန်ခါတော်ရှိမြတ်တွေချမ်းသာစေခြင်းနာမေတ္တာစေနာတန်တန်လေးနဲ့လှူတော့တာ။အဲ့တော့အဲ့ဒီကုသိုလ်ဟာလှူဒန်းတဲ့ချိန်မှလည်းပဲကိလေသာတွေကင်းလို့ပြီးတဲ့ချိန်မှလည်းပဲကိလေသာတွေကင်းတဲ့အတွက်ကိလေသာကင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့အထောက်ပံ့တွေဖြစ်သွားပါတယ်။သီလသောက်တည်ရင်လည်းပဲဒီတိုင်းပဲဂုံပကသနအတွက်သောက်တည်တာမဟုတ်တော့ဘူး။ကိုယ်သီလသောက်တည်နေတဲ့ချိန်မှကိလေသာတွေကင်းပြီးတော့ကိလေသာကင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့နောက်ဆုံးရိတ်တာတရားဝင်တယ်ဆိုလို့ရှိရင်လည်းပဲတရားဝင်တဲ့ချိန်မှဗာဖြစ်ခြင်းလို့ညာဖြစ်ခြင်းလို့ကြောကြားခြင်းလို့ဒီစိတ်တွေမရှိတော့ဘူး။နောက်ဆုံးအိမ်တော်ကြီးဆင်းပြေးခြင်းလို့စီးပွားရေးဆင်းပြေးခြင်းလို့ဒီရွယ်ချက်တွေမပါတော့ဘူးရိတ်တာဝင်တဲ့အခါမှာတရားရှုမလို့ရှိရင်5မိနစ်တရားရှုမဲ့ရင်5မိနစ်ငါးဆွဲတွေကင်းပြီးတော့5မိနစ်ကိလေသာကင်းတယ်5မိနစ်ကိလေသာကင်းရင်5မိနစ်နိဗ္ဗာန်နဲ့နှီးတယ်ဆိုတဲ့စိတ်တည်းနဲ့ဒီလိုဒုက္ခတွေမြင်လို့ရှိရင်စိတ်ထားမှန်မှန်လေးနဲ့ဒါနသီလပါဝနာတွေလှုပ်ဖြစ်သွားတယ်အဲ့ဒီမှာနိဗ္ဗာန်ကိုမျက်မှောက်ပြုတော့တာပါပဲတဲ့ကြောင်းမြန်ပြန်လိုက်ခန္ဓာချင်းရဲ့ကိုမသိဘူးဒီခန္ဓာတတိခန္ဓာ၊နှချမ်းသာ၊နှခန္ဓာဓာတွေကိုတောင့်တပြီးတော့ဒါနသီလဘာဝနာလုပ်လို့ရှိရင်တော့နိဗ္ဗာန်ဆိုတာမရနိုင်ဘူးဆိုတဲ့အဖြေဟာကြောင်းမြန်အားဖြင့်သိလို့ရပါတယ်။ဣဒံယတဝယထာဘူတံနိဗ္ဗာနံပရမံဒုက္ခံ။ဟိမံနိဗ္ဗာနံနိဗ္ဗာန်တိပရမံလွန်ကဲ့သို့အကြီးကျယ်ဆုံးဖြစ်သောဒုက္ခံချမ်းသာစေဖြစ်ပါ၏တဲ့။အဲ့ဒီလိုခန္ဓာဒုက္ခယောဂဝတ္တမြမှာထားလောင်းခြင်းနဲ့တူသောယောဂမရှိရှင်ရဲတဲ့မှာလည်းပဲခန္ဓာဆိုတဲ့ဝန်တုပ်ဝန်ပိုးကြီးကိုထမ်းရတဲ့ဒုက္ခနဲ့တူတာမရှိဘူးလို့သိသွားတဲ့အခါမှာဒါနသီလဘာဝနာတွေကိုငြိမ်းချမ်းတဲ့စိတ်နဲ့ပြုဖြစ်သွားပါတယ်။ငြိမ်းချမ်းတဲ့စိတ်နဲ့ပြုဖြစ်ရင်မကြခင်မှာပဲကိလေသာတွေငြိမ်းပြီးတော့မိမိတို့ရည်မှန်းတဲ့နိဗ္ဗာန်ထိမျက်မှောက်ပြုသွားနိုင်တယ်။အဲ့ဒီနိဗ္ဗာန်ကဘယ်လိုသဘောရှိလဲဆိုတော့အကြီးကျယ်ဆုံးချမ်းသာပါတဲ့။ဒီနိဗ္ဗာန်ချမ်းသာတော့အတူမရှိတဲ့ချမ်းသာဖြစ်ပါတယ်။ဟိမံနိဗ္ဗာန်နိဗ္ဗာန်သည်ပရမံလွန်ကဲ့သောအကြီးကျယ်ဆုံးဖြစ်သောဒုက္ခချမ်းသာစေဖြစ်ပါပေ၏ဣတိဤသို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဖရာသည်အဝောဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်းကတိတရားနှစ်ချုပ်သုံးချက်ကိုတောင်မြို့မာကန်အောင်နာယကကျုပ်ဆရာတော်ဟာဆောင်ပုဒ်လေးစီထားတာကိုခွန်ကြီးကနည်းနည်းလေးပြင်ထားပါတယ်။အဲ့တော့ဒါလေးကိုမိမိတို့လည်းပဲနှလုံးသားထဲမှာဖျားတည်တဲ့အနေနဲ့စွဲသွားအောင်ကဲအားလုံးနဲ့လိုက်ဆိုကြည့်လိုက်။ယောဂာယောဂာဘယ်ယောဂာယောဂာတာ၍ကြည်တနီယောဂာယောဂာဘယ်ယောဂာโยคะตาล้วยจีตะนีโยคะตาล้วยจีตะนีชาอยตาชาอยตาสาละบาสาละบาโยคะตาล้วยจีตะรีโยคะตาล้วยจีตะนีชาอยตาชาอยตาสาละบาสาละบาโยคะตาล้วยจีตะรีโยคะตาล้วยจีตะนีโยคะเเละมะเมษวาพะยากะตัปปิญุตะญานเนจีเดอะกาฮอดิชาหลองยิงโยคะเนะตูเรโยคะมะชีบูลุမြတ်စွာဘုရားကအပြည့်ပေးခဲ့ပါတယ်ဒီအပြည့်ကမြတ်စွာဘုရားပွင့်တော်မူခဲ့လို့သိခွင့်ရတာပါမြတ်စွာဘုရားကလောကဘယ်မှာမပွင့်ဘူးဆိုရင်အပြည့်တွေဟာတစ်မျိုးတစ်ပုံဖြစ်သွားနိုင်ပါတယ်နောက်တခါသင်္ခါရပရမဒုက္ခတဲ့ဆင်းရဲဒုက္ခတွေမှာဘယ်ဆင်းရဲဒုက္ခကြီးကျယ်ဆုံးလဲဆိုတော့ခန္ဓာဝန်ကိုထမ်းဆောင်နေရတဲ့ဒုက္ခမြတ်စွာဘုရားကကြီးကျယ်ဆုံးပဲလို့ဆုံးဖြတ်တော်မူပြီးတော့ဟောကြားခဲ့ပါတယ်ပြီးမှအကျယ်ကိုဘုန်းကြီးကပြန်လည်ပြီးတော့ဟောကြားပေးမယ်ကဲဒါလေးကိုလည်းပဲနှလုံးသားထဲမှာကိန်းအောင်တော့အောင်အလုံးလိုက်စို့ဒုက္ခဒုက္ခဘယ်ဒုက္ခဒုက္ခတာ၍ကြည်တနီဒုက္ခဒုက္ခဘယ်ဒုက္ခဒုက္ခတာ၍ကြည်တနီခန္ဓာ၅ဝထမ်းဆောင်ရဒုက္ခတာ၍ကြည်တည်ခန္ဓာ၅ဝထမ်းဆောင်ရဒုက္ခတာ၍ကြည်တည်ဒုက္ခတယ်မှာလည်းပဲဟောဒီခန္ဓာဝန်ကိုထမ်းဆောင်ရတဲ့ခန္ဓာဆိုတဲ့ဝန်တုပ်ဝန်ပိုးကြီးကိုထမ်းနေရတဲ့ဒုက္ခဟာကြီးကျယ်ဆုံးပါပဲတဲ့ အဲ့တော့ဒီအချက်တွေကိုသိသွားလို့ရှင်အမျိုးသားမျိုးသမီးတွေတန်ဃာတော်ရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေလည်းပဲဒီအကြောင်းကိုသိသွားလို့ရှင်တရားဓမ္မတွေနဲ့ဆက်ဆံတဲ့နေရာကစားပြီးတော့ကိုယ့်အကူဝိနည်းလမ်းကြောင်းနဲ့ဆက်ဆံပြီးတော့တတ်နိုင်မယ့်ကိုယ့်အကူတမ္မာဇီဝကြကြနဲ့နေသွားတတ်ပါတယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှင်ခန္ဓာရဲ့ဒုက္ခဆာလောင်ခြင်းယောဂကြီးကျယ်ဆုံးဆိုတာမသိဘူးဆိုရင်ဒီခန္ဓာကြီးကိုအကောင်းဆုံးထမ်းနိုင်ဖို့အတွက်ဒီခန္ဓာဝင်ကြီးကိုအကောင်းဆုံးထမ်းဆောင်ခြင်းဖို့အတွက်မဟုတ်တာတွေလို့တဏှိုင်းနဲ့များလှူခြင်းအောင်တန်းခြင်းအောင်ဆွဲနဲ့မဟုတ်တာတွေလုံးပြီးပြီးအာဘက်အပြစ်တွေသင်ပြီးတော့နောက်ဆုံးဒုက္ခရောက်တတ်ပါတယ်မျိုးသားမျိုးသမီးတွေလည်းပဲဒီတိုင်းပဲဒီခန္ဓာဝင်ကိုထမ်းဆောင်ရတဲ့ခြင်းရဲကိုမသိဘူးဆိုရင်ဒီခန္ဓာဝင်ကြီးကိုတဏှိုင်းနဲ့များအမျိုးမျိုးထမ်းဆောင်ပြီးတော့အကုသိုလ်တွေယူပြီးတော့နောက်ဆုံးအပယ်ရောက်သွားတတ်တယ်တဲ့ဒါကြောင့်ဒီခန္ဓာခြင်းရဲဆိုတာကြီးကျယ်ဆုံးခြင်းရဲဖြစ်တယ်ဆိုတာသိလို့ရှိရင်ဒါနသီလဘာဝနာလုပ်တဲ့အခါမှာငြိမ်းချမ်းတဲ့စိတ်နဲ့လှုပ်ရှက်သွားပါတယ်ငြိမ်းချမ်းတဲ့စိတ်ဆိုတာလောဘဒေါသမောဟတွေကင်းပြီးတော့တကယ်မေတ္တာစေတနာရင်ခံပြီးနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့စိတ်တန်တန်ဂုံပကတနာတွေမရှက်တန်းတဲ့စိတ်တန်တန်ကိုငြိမ်းချမ်းတဲ့စိတ်လို့ဆိုလိုပါတယ်။အဲ့ဒီစိတ်နဲ့ပြုပြစ်သွားပါတယ်။ပြုရင်နိဗ္ဗာန်ကိုမျက်မှောက်ပြုတော့တာပဲ။နိဗ္ဗာန်ဆိုတာလည်းပဲလောဘဒေါသမောဟကင်းငြိမ်းရာကိုနိဗ္ဗာန်လို့ခေါ်ရတာ။ဒါကြောင့်နိဗ္ဗာန်ကိုလိုချင်ရင်ကိုယ့်ရဲ့စိတ်ကလည်းလောဘဒေါသမောဟတွေထိုက်တဲ့လောက်ငြိမ်းနေမှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်တဲ့။အဲ့ဒီနိဗ္ဗာန်ကချမ်းသာတဲ့မှာဘယ်လိုသဘောရှိတယ်လဲဆိုတော့နိဗ္ဗာန်ံ ပရမံ ဒုက္ခံ ဟိမံ ဟိ နိဗ္ဗာန်ံ နိဗ္ဗာန်တိ ပရမံ လွန်ခဲ့သောကြီးကျယ်ဆုံးသောဒုက္ခံ ချမ်းသာစစ်ဖြစ်ပါသည်တဲ့မြတ်စွာဘုရားကလောကမှာရှိသမျှချမ်းသာတွေထဲမှာနိဗ္ဗာန်ချမ်းသာဟာတော့ကြီးကျယ်ဆုံးပါပဲလို့ဟောကြားတော်မူခဲ့ပါတယ်ကဲဒါလေးလည်းပဲအားလုံးတစ်ခေါက်လိုက်စို့ဒုက္ခဒုက္ခဘယ်ဒုက္ခဒုက္ခသာ၍ကြီးသနည်းဒုက္ခဒုက္ခเปตุขะทุกขะตาล้วยจีตะนีตันติทุกขะนิพพานะทุกขะตาล้วยจีตะรีตันติทุกขะนิพพานะทุกขะตาล้วยจีตะรีทุกขะฤทธิ์มาแล้วเวขันธ์ซ้ายะได้ทุกขะได้งิ้งจั้นตัวได้ทุกขะหาအမတန်မှကြီးကျယ်ဆုံးအတူမရှိတဲ့ဒုက္ခဖြစ်ပါတယ်ဆိုပြီးမြတ်စွာဘုရားကဟောကြားလိုက်တဲ့အခါမှာယဟန်တော်တွေသောတာပန်တက္ကရာကအနာဂတ်ယဟန်တာတွေဝိပဿနာဉာဏ်ဆင်လိုက်ပြီးတော့ဖြစ်သွားခဲ့ပါတယ်။ကောင်းပြီဒီတရားကိုမြတ်စွာဘုရားရှင်ကဘယ်မှာဟောတယ်လဲဆိုတော့အာလဝိပြည်ကနေတာဝတိပြည်ကိုပြန်ကြွတဲ့ခရီးမှာဟောကြားတော်မူခဲ့ပါတယ်။အခါတစ်ပါးဘုရားရှင်ကိုတော်မြတ်ကတာဝတိပြည်ဒေတဝန်ကျောင်းမှာတရင်သုံးတဲ့အချိန်နန်းနဲ့မိုးတောက်ရောက်တဲ့အခါမှာဗုဒ္ဓကိစ္စ၅ပါးထဲမှာဘုရားရှင်ဟာအမြဲတမ်းပြုလေပြုတာရှိတဲ့ကိစ္စတစ်ခုရှိပါတယ်။အဲ့ဒါဘာလဲဆိုတော့နန်းနဲ့မိုးတောက်ချိန်မှာတတ္တဝါတွေကိုလောကီကိုလှမ်းပြီးတော့ကြည့်ပါတယ်။ကြည့်ပြီးတော့ဘယ်သူများကျွတ်တန်းဝင်နိုင်မလဲ။ရှင်ဘုရားရှင်တွေလက်ထက်တုန်းကပါရမီကုသိုလ်တွေများဘယ်သူပြည့်ခဲ့သလဲ။ဘယ်သူများငါဘုရားရဲ့တရားကိုနာယူပြီးတော့အသိဉာဏ်တွေမပန်ဖို့ပန်းနေပွင့်ပြီးတော့နောက်ဆုံးမှာနိဗ္ဗာန်တက်ကိုဘယ်သူများမျက်မှောက်ပြုနိုင်မလဲလို့မြတ်စွာဘုရားဟာမိုးတောက်လို့ရှိရင်အမြဲတမ်းမြတ်စွာဘုရားဟာဗုဒ္ဓသက္ကုနဲ့လောကီကိုကြည်တော်မူပါတယ်။ဘာဖြစ်လို့လဲတတ္တဝါတွေကိုတနာလွန်လို့အပေရောက်မဲ့ပုဂ္ဂိုလ်တွေအပေမရောက်အောင်ဆင်းရဲဒုက္ခရောက်မဲ့ပုဂ္ဂိုလ်တွေဆင်းရဲဒုက္ခမရောက်အောင်အင်ကုလိမာလာလို့ဆိုလို့ရှိရင်မိခင်ကိုတတ်ပြီးအပင်ငရဲကြမှာဆိုလို့မြတ်စွာဘုရားကအဲ့ဒီလိုညံတော်နဲ့ကြည်ပြီးတော့ကရုဏာတော်နဲ့မဟာကရုဏာတော်နဲ့ကယ်တင်ခဲ့ဘူးပါတယ်။အဲ့တော့မြတ်စွာဘုရားမိုးတောက်တဲ့အချိန်မှာလောကီကိုငါဘလို့ကယ်တင်နိုင်မလဲလူသားတွေကိုငါဘလို့များကူညီနိုင်မလဲလူနဲ့ဗြဟ္မာတတ္တဝါတွေငါတရားကိုနာပြီးတော့ဘလို့များအကျိုးရှိနိုင်မလဲဆိုတာအဲ့ဒါမြတ်စွာဘုရားရဲ့နေ့စဉ်နေ့စဉ်ကျင့်တော်မူတဲ့ကျင့်ဝတ်တစ်ခုဖြစ်ပါတယ်အဲ့တော့ခေါင်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းပဲမနေ့အိယာကလင်းလာပြီးတော့ဘုရားရှိခိုးပြီးပြီဆိုရင်ဘလို့လေးလှုပ်တဲ့တယ်မြတ်စွာဘုရားကိုတူဖို့ပြီးတော့ငါတို့လည်းပဲဒီနေ့နန်းနဲ့မိုးတောက်ရောက်လာပြီဒီတနေ့တာအတွက်ငါ့ကိုကြောင်းပြုပြီးအိမ်သူအိမ်သားတွေစိတ်မဆင်းရဲကြပါစေနဲ့ငါ့ကိုကြောင်းပြုပြီးတော့ငါနဲ့ဆက်ဆံနေတဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာကြပါစေငါဘုသူ့ကိုများကောင်းအောင်တက်နိုင်နေများကောင်းကျိုးဆောင်ရွက်ပေးရမလဲမြတ်စွာဘုရားရဲ့သာသနာတော်ကြီးကိုတတော်တအားနေပြီးတော့ငါဘလို့များပကာသနာမဖတ်ဆဲနဲ့တက်နိုင်နေများကုညီထောက်ပံ့နိုင်ရမလဲဆိုဒီစိတ်ကလေးမွေးလို့ရှင်ဒါမြတ်စွာဘုရားကိုအတူခိုးရလဲရောက်ပါတယ်မြတ်စွာဘုရားကိုအားကျပူဇော်ပြီးသားလည်းပဲဖြစ်သွားပါတယ်ဒါမြတ်စွာဘုရားလုံနေကြကျင့်ဖို့ကလေးပါဒီနေ့လည်းပဲမြတ်စွာဘုရားဟာမိုးတောက်တဲ့အခါမှာလောကကြီးကိုကြည်တော်မူလိုက်တဲ့အခါမှာအာလဝိပြည်ကတာဝတိယနေပြီးတော့ယူဇနာ30လောက်ဝေးတဲ့အာလဝိပြည်က ဆင်းရဲသားတကတယောက်ဉာဏ်ထဲမှာထင်လာပါတယ်ဒီတကပါရမီတွေလည်းပဲပြည့်လာတော့မြတ်စွာဘုရားရဲ့တရားတော်ကို나ယူပြီးတော့အသိဉာဏ်မဉဏ်ပူဉဏ်ဒီရမယ်ရေးကိုမြတ်စွာဘုရားကမြင်တော်မူပါတယ်မြင်တော့မြတ်စွာဘုရားဟာတာဝတိနဲ့အာလဝိဆိုတာယူဇနာ30လောက်ဝေးပါတယ်ယူဇနာ30ဆိုတာခုခေတ်မိုင်နဲ့ပြောရင်တော့ဘုန်းကြီးတို့မိုင်300ကျော်လောက်ရှိမှာပေါ့အဲ့တော့ဒီခရီးကိုဘုရားရှင်ကိုတော်မြတ်ယဟန်900ချန်ရန်ပြီးတော့ကြွတော်မူတယ်အဲ့တော့တခါတည်းရံမှာဘုရားရှင်ကတပါးတည်းကြွတခါတည်းရံကြအချံရံနဲ့ကြွပါတယ်တခါတည်းရံကြတကိုးတော်နဲ့ကြွပြီးတော့တခါတည်းရံကြရိုးရိုးပဲကြွတော်မူတယ်ခုလို့ဒါလောက်ကြီးဝေးတဲ့ခရီးဆိုတော့ဘုရားရှင်ကိုတော်မြတ်ဟာတကိုးနဲ့ကြွတာဖြစ်ပါလိမ့်မယ်အဲ့တော့ယဟန်900ယဟန်900နဲ့တူမြတ်စွာဘုရားကဒီတကာကြွတန်းဝင်မယ်အရေးဒီတကာရဲ့ကောင်းကျိုးပရဟိတလုပ်ငန်းကိုလုပ်မယ်ဆိုပြီးတော့မဟာကရုဏာတော်ပြဌာန်းပြီးတော့အဲ့ဒီခရီးကိုကြွတော်မူတယ်အဲ့ဒီနေ့မှာတကားလည်းပဲစောစောစီးစီးဘာဖြစ်တယ်လဲဆိုတော့နွားတကောင်ကထွက်ပြေးသွားတော့နွားကပျောက်နေတယ်။အဲ့တော့မြတ်စွာဘုရားလာမယ်ကြတော့တရားကလည်းပဲနာကျင်ဒါမှဆင်းရဲသားဖြစ်နေတော့နွားပျောက်တာလည်းပဲရှားကျင်တော့သူ့စိတ်ထဲမှာတွေးဟာဖြစ်နေတယ်တရားနာရကောင်းမလားနွားရှားရတာကောင်းမလားဒီလိုစိတ်တွေဖြစ်နေတော့နောက်ဆုံးတော့ဆင်းရဲသားဆိုတော့သူ့ရဲ့ဝမ်းကြီးရဲ့ရှိသေးတော့ဘာလုပ်လဲဆိုတော့ကဲနွားရှာပြီးမှပဲတရားနာတော့မယ်လို့ဆုံးဖြတ်ပြီးတော့အဲ့ဒီမနေ့မြတ်စွာဘုရားအာလဝီကြွလာတဲ့နေ့မှာမြတ်စွာဘုရားတရားဟောခြင်းနဲ့ကြွတန်းဝင်မဲ့တကားလည်းပဲတော်ထဲမှာနွားပျောက်ရှာထွက်သွားပါတယ်အဲ့တော့အာလဝီပြည်သူပြည်သားတွေလည်းပဲဘုရားရှင်ကိုယ်တော်မြတ်ကြွလာတယ်ဆိုတော့ဝမ်းမြောက်ဝမ်းသာနဲ့ဆွန်းနေကြကြနောက်ဆုံးတရားနာခြင်းရောက်တဲ့အခါမှာမြတ်စွာဘုရားလက်ထက်ကနေတပိတ်တော်ကိုယူတဲ့တရားနာကြမယ်ဆိုပြီးတော့အာလုံးစုဝေးကြတယ်မြတ်စွာဘုရားကတရားမဟောပါဘူးဘာဖြစ်လို့လဲဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကငါယူဇနာ30လောက်ပြီးမိုင်300ကျော်ပြီးကြွလာခဲ့တာဟာဟောဒီဆင်းရဲသားတကာရဲ့တရားထူရမယ်ရေးကိုမြင်လို့ကြွလာတာဒီတကာလည်းပဲနွားပျောက်တဲ့အတွက်တော်ထဲမှာထွက်သွားတယ်အဲ့တော့ဒီတကာလာမပဲငါဖရာတရားဟောမယ်ဆိုပြီးဒိဋ္ဌံပြီးတော့မြတ်စွာဘုရားတရားမဟောပါဘူးဒီတိုင်းနဲ့ထိုင်နေကြတယ်ဒီထဲမှာတတိတွေလည်းပဲပါတယ်တကြွတွေလည်းပဲပါတယ်ပညာရှင်တွေလည်းပဲပါတယ်မြတ်စွာဘုရားဘသူမျက်နှာမှမထောက်ပါဘူးအဲ့တော့မြတ်စွာဘုရားဒီဆင်းရဲသားတကအကျိုးရှိဖို့လာတဲ့အတွက်ဒီတိုင်းပဲထိုင်ပြီးတော့စောင့်နေပါတယ်စောင့်တော်မူနေပါတယ်တကလည်းပဲနွားတွေပါတွေကဘယ်ချိန်မှတွေ့လဲဆိုတော့နေ့လေ7နာရီလောက်ကြာမှနွားကတွေ့တော့နွားပေါင်းထဲမှာဒီနွားကိုလွှတ်ထည့်တဲ့ပြီးတော့ကဲတရားမနာရရင်ရှိပါသေးမြတ်စွာဘုရားကိုဖူးမြော်ရုံတော့အခွင့်ရမှာပဲဆိုပြီးတော့အဲ့ဒီထမင်းမစားပဲနဲ့တန်းပြီးတော့မြတ်စွာဘုရားတရားပွဲကျင်းပတဲ့ဆီကိုဒီတကကလာပါတယ်အဲ့တော့မြတ်စွာဘုရားကဒီတကားလာတာလဲမြင်ရောသူ့မှာဆာလောင်ခြင်းတွေနှိမ့်ဆက်နေတယ်ဒီယောဂါကြီးကသိပ်ပြီးတော့ဆိုးွားနေတယ်ဆာလောင်နေတဲ့အချိန်မှာတရားဟောလိုက်လို့ရှိရင်စိတ်တွေကလွင့်နေပါတယ်စိတ်တွေလွင့်နေတဲ့အတွက်တမာရီလည်းပဲမရဗိုက်ထေရလည်းပဲယောဂဝေဒနာတွေကဆာလောင်ခြင်းတွေကနှိမ့်ဆက်နေတော့တမာရီမရတော့စိတ်တွေကပြန့်နေတော့တရားဟောလည်းပဲအလကားဖြစ်မှာဆိုတော့မြတ်စွာဘုရားကပါလို့တော်မူလေလဲဆိုတော့ဝေယဝိသလုတ်တဲ့တကားကိုထမင်းကျွေးခိုင်းလိုက်ပါတယ်အဲ့တော့တကားလည်းပဲတက်နိုင်နေမြအကောင်းကောင်းမွန်မွန်ခဲဝဲဘောစင်းနေတဲ့ပြုစုပြီးတော့ထမင်းကျွေးတယ်။ဘုန်းကြီးတို့ပိဋကတ်သုံးပုံမှာရှားကြည့်တဲ့အခါတာဂရာဆရာမှာပါတယ်။မြတ်စွာဘုရားကိုတော်တိုင်စီမံပြီးတော့ထမင်းကျွေးတယ်ဆိုတာဟောဒီပိဋကတ်သုံးပုံထဲမှာဘယ်နေရာမှမရှိဘူးတဲ့ဒီတနေရာပဲရှိတယ်ဆိုပြီးတော့တာဂရာဆရာကမှားထားချက်လေးပြပါတယ်။အဲ့တော့ထမင်းလဲစပြီးပဇက်လဲဆေးပြီးရောဆာလောင်ခြင်းတွေလည်းပဲငြိမ့်သွားတော့တမာဒီလေးတွေရလာတယ်စိတ်ချမ်းသာမှုလေးရလာတော့စိတ်ကလေးကလည်းတမာရီတည်လာတော့အဲ့ဒီအချိန်မှာမြတ်စွာဘုရားကအနုပုပ္ပိကထာဆိုတဲ့တရားကိုဟောပါတယ်ဒါနာပြုတယ်သီလဆောက်တည်တယ်ဒါနာသီလကြောင့်နတ်ပြည်ရောက်နိုင်တယ်သို့တော့ဒီနတ်ပြည်စည်းစိမ်တွေကလည်းပဲမမောစရာမရှိဘူးကာမဂုဏ်တွေဆိုတာတကယ်တော့အင်မတန်မှယုံညံ့တဲ့အကြောင်းဓမ္မနဲ့ရှင်လို့ရှိရင်အင်မတန်မှညံ့ဖြစ်တဲ့အကြောင်းဟောကြားပြီးတော့နောက်ဆုံးမှသစ္စာတရားပြလိုက်တာသောတာပန်တည်သွားပါတယ်သောတာပန်ဖြစ်သွားပါတယ်သောတာပန်ဖြစ်ပြီဆိုတော့မြတ်စွာဘုရားအာလဝိပီကြွားခြင်းရဲ့အကြောင်းကိစ္စဟာပြီးသွားပြီ။အဲ့တော့မြတ်စွာဘုရားဟာအများကျိုးဆောင်မှုဒီနေ့မှဒီဆင်းရဲသားတကာလေးရဲ့အကျိုးကိုဆောင်မှုဆင်းရဲသားတကာလေးရဲ့ဘုန်းကြီးတို့မြတ်စွာဘုရားတရားနာလိုက်ရတဲ့အတွက်ဆင်းရဲဒုက္ခတွေဟာအဆုံးမရှိတဲ့တန်ត្រာကြီးရဲ့သူ့အတွက်နောက်ထပ်ခုနှစ်ဘဝပဲကျန်လို့လေသောတာပန်ဖြစ်တော့ဆင်းရဲဒုက္ခတွေဟာအဆုံးပိုင်းခြားကိုမြင်သွားရတဲ့အကျိုးတွေရသွားပါတယ်။အဲ့တော့မြတ်စွာဘုရားပြန်ပြီးတော့ကြွတော်မူတော့တကာတွေလည်းပဲလမ်းပြီးလိုက်ဖို့လမ်းဆုံးနဲ့ရောက်တဲ့အခါကျတော့ယဟန်တော်တွေကမကြည်မနှက်ဖြစ်ကုန်ကြတယ်။ဘလို့ဖြစ်လဲဆိုတော့ဆုစုဆုစုနဲ့မြတ်စွာဘုရားကိုကြည့်ရကြတယ်။ငါရှင်တို့တဲ့ဘုရားရှင်ရဲ့လောက်ရကိုကြည်ကြစမ်းခါတိုင်းကနေ့မှဆိုရင်မြတ်စွာဘုရားဟာဘယ်သူမှဒီလိုထမင်းကြွေးဖို့ဒီဘာတွေစီမံမပေးဘူး။မြတ်စွာဘုရားဘုရားနဲ့ဘုရားရှင်ရဲ့အိန္ဒြေတော်နဲ့ဒီတိုင်းပဲနေခဲ့တယ်။ Dine maro, senye da dia, da ga dia bu, nye biro, temene jue kaine, sati jien, si zen bere, ero ngasin do, nye swa siya ye, lo ye ku, ji ja zan ma o, su biro, sian do ria, dido, dido ne, nye swa siya u, ke ye jaro ra ve. Turo che se jena ga, pia chen su ra, indri ro ne, pia chen ne, lai pa de, pong zan ne, ne se jena po. Nye swa siya lewe, karen ka ma zun, di lo, ju su, lo jue ra, me si ke u de. Dine ma da nyo twa biro, lo jue lai de, kai nai de po. Ero yen ro ria lebe, turu yen nye si de ma, nye swa siya, da nyo lo dao, mte do bu, lo chen o, yo yo ta ta ve, ke ye jaro ra. Dekha di yen, po yi du, ko ye, me shen le ne, chek li ru, toko, byo su de da ha, pia shen le, yen ro ri ma, ta thong zan, she pa le. Shen ta ri bu da, shen mok lan du, akka ta waka, ya ru biro lebe, nye swa siya, yen ni ya, wan ke ye jaro ve. Nao ma po la re, shui jia bingu, nye swa siya, akka ta waka, ya ru biro le. Yen yen tu la de yen lo ri ja do ma pe u nyet sa phya tay nyet na lai da be so bi ke ye ja da nyet sa phya le a chang chu ne pyan pi lo shin len ke bu da be khu le be yen lo ri ya tu ru sait de ma nyet sa phya ko ro dai thamin jwe si man mu ko tu ru ma net tat bu di do ti do ne nyet sa phya ko ke ye ja do nyet sa phya ga a chang chu me do tu ru wa le shao ja da ma lein ma au a lo nyet sa phya ga pa min ja do mu le so do yen lo de nga phya di yudana 30 law khyi ko jwa la da ha Hori jaga teyaru yame jigu mienlu jwa la gera. Direga lebe nwasya atpaku dwe dore ma jau doare. Pian la reka ma lebe bama masaya re dwe tey biro salongin jogari tece biro. Seydeya senye biro tamari ale makao. Wamiri alebe pulaung nire dwe. Jigeza doke na damiri diya mande bi padi weji do nata kei da di di sende dewa iwan akade. Pega we yendo miya uche taru. ศีกิสาทุกขินาฉาลองญ์ดุขะจองธรรมิเตติยามานิปิงาพยาเตยาริโกญาญีโหจาบาโตเลเวปริเวสีตุงโทรุญฤติญ์งานัตตะไคตติสวนไนเลยีมะโหอีติยิตุสิงติตวะจันโนมุฤยเอวันอีตุอกาเตยปิรุโดมุเกติเตยะหันโนเตงาพยาดีโลฉะเมนจุยโกสีมันเกดะหาดีระกามาเตยปิรุฉาลองญ์สุเรโยกาไม่เสร็จณีเร ที่เราตมาริไม่อยากอู้สิทธิ์เนี่ยเปลี่ยนล้วนนี่แหละใต้ชาลองนี่แหละเอ้อนาพยาเตยารีบลาวเพ้จี้จี้เจ้ฮ้อๆเด้ตูหาไม่ผู้นิพพานจะมาไม่เข้าอู้ไม่ผู้นิพพานกูโทถ่วนติมาไม่เข้ากูถ้าจังนาพยาตู้กูทะเมซาวกูสีมันไปเก่ดาบาโลเมษวาพยาแหละอโจจองเนี่ยเม่งจ้าတော့มูเก่บาเด้ดาลีเนี่ยพ่อนี่ดูติงกั้นสาอยู่เสียบ่แต่ถ้าเตยพยาရှင်กูတော့เนี่ยอโจยะเล็กกูดีกาจีญ้อพี่รอ ပြောဆိုခဲ့ပါတယ်အဓိကကြိုးကြလက်ကိုကြည့်ပြီးတော့ပြုလုပ်တော်မူပါတယ်ဒီနေရာမှာယဟန်တော်တွေကမျက်စောပြားနဲ့မသိတော်တဲ့အတွက်ကဲ့ရဲ့လိမ့်မယ်လို့မျက်စောပြားမသိတာမဟုတ်ပါဘူးသိတော်မူမှာပါဒါပေမဲ့လို့ဒီလိုမလုပ်လို့ရှိရင်ဟောဒီတကားဟာတောတာပံမဖြစ်ဘဲနဲ့အပင်ငယ်မှာအဆုံးမရှိတဲ့တန်တရာတွေမှာဦးနာတည်ရည်တွေနဲ့ကျင်လည်ရမှာစိုးတဲ့အတွက်မျက်စောပြားသိပြီးတော့ကရုဏာကြီးတဲ့အတ လုပ်ရတယ်ဆိုတာဒါလေးတွေဟာသင်ငန်းစာယူစရာဖြစ်သွားပါတယ်အဲ့ဒီလိုမြတ်စွာဘုရားကမင်ကြားတော်မူပြီးတဲ့အခါမှာစောစောကဘုန်းကြီးပြောခဲ့တဲ့ဟောခဲ့တဲ့တရားကိုမြတ်စွာဘုရားကအဲ့ဒီရဟန်းတော်တွေကိုပြန်လည်ပြီးတော့ဟောကြားခဲ့ပါတယ်ရေကိစ္စပရမရောဂသင်္ကာရပရမတုခာဧတံညတဝယထာဘူတံနိဗ္ဗာဏံပရမံတုခံဘိကဝေယံတော်များဥစ္စေသားတို့ရောဂါယောဂါဟုသများတို့သည်သီကိစ္စပရမဆာလောင်မှုသိခြင်းနှင့်လွန်ဆုံးကြည်ကျေဆုံးရှိကြပြီကုန်၏ဒုက္ခဆင်းရဲဒုက္ခဟုသများတို့သည်သင်္ကာရပရမခန္ဓာ၅ဝသင်္ကာရတရားလျင်လွန်ဆုံးကြည်ကျေဆုံးရှိကြပြီကုန်၏ဗန္တီတော်အကြောင်းကျိုးမြင်သည့်ပညာရှိသည်ဧတံယောဂါဟုသများတွင်ဆာလောင်ခြင်းနှင့်တူသောယောဂါမည်သည်မရှိဆင်းရဲဒုက္ခဟုသည်များတွင်ခန္ဓာဝန်ကိုထမ်းဆောင်ရခြင်းနှင့်တူသောဆင်းရဲမည်သည်မရှိဟုသောဤအကြောင်းကိုညတဝါသိ၍ယထာဘူတံမဖောက်မပြန်ဟုတိုင်းမှန်စွာညတဝါသိ၍ဝါသိခြင်းကြောင့်နိဗ္ဗာန်နိဗ္ဗာန်ကိုသိသိကရောတိမျက်မှောက်ပြုနိုင်လေတော့ဤဟိမံဤနိဗ္ဗာန်နိဗ္ဗာန်သည်ပရမံလွန်ကဲ့သောအကြီးကျယ်ဆုံးဖြစ်သောသူခံချမ်းသာစိတ်ဖြစ်ပါ၏ဣတိဤသို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဗျာသည်အဝေါ်သာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပြီတည်အဲ့တော့မြတ်စွာဘုရားဟောကြားတဲ့တရားကိုဘုန်းကြီးအချိန်ကြားတဲ့လောက်လေးပို့ပြီးတော့ရှင်းလင်းသွားအောင်ဟောပေးပါမယ်အဲ့တော့နံပါတ်၁ချက်ကဘာလဲဆိုတော့ယောဂါတွေထဲမှာမြတ်စွာဘုရားကစ ဆာလောင်ရင်းယောဂဟာအကြီးကျယ်ဆုံးဖြစ်တယ်လို့ဖြေကြားတော်မူခဲ့ပါတယ်။သောသောပြောတယ်လို့ဒီအဖြစ်ဟာဖျားရှင်နာမပွင့်ခဲ့ဘူးဆိုလို့ရှိရင်ပုထုဇဉ်တွေရဲ့ကြားထဲမှာတချို့ကလည်းပဲကင်းစာယောဂအကြီးကျယ်ဆုံးတချို့ကလည်းပဲအေအန်ဒီအက်ဆိုတဲ့အေတချီယောဂအကြီးကျယ်ဆုံးတချို့ကလည်းခုပေါ်နေတဲ့ယောဂတွေအကြီးကျယ်ဆုံးစသဖြင့်ကိုယ်တန်ရာတန်ရာပုထုဇဉ်တဘာဝကိုခံစားနေရတဲ့ ဆာလောင်ရင်းယောဂကြီးကျယ်ဆုံးဆိုတဲ့အဖြေကိုမြတ်စွာဘုရားကပေးခဲ့ပါတယ်။ဘုရားတို့စဉ်းစားကြည့်ပေါ့။ကင်ဆာယောဂ ANDS ယောဂဒီယောဂတွေဘယ်လောက်ပဲခံစားရခံစားရဒီယောဂတသက်လုံးခံစားကြတာဟုတ်ချင်မှဟုတ်ပါလိမ့်မယ်။အခိုက်အတန့်အချင်းအသက်40ရွယ်မှကင်ဆာဖြစ်တာဒါမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်။အသက်50ရွယ်မှဖြစ်တာဒါမျိုးလည်းပဲဖြစ်နိုင်တယ်။ဒါကိုလည်းပဲကြိုတင်ပြီးတော့ကာကွယ်တဲ့အနေနဲ့နုတဲ့အချိန်မှာခြေကုလိုက်လို့ရှိရင်လည်းပဲတတန်းစီပြန်ပြီးတော့နေကောင်းနေရနိုင်ပါတယ်။ဒါကြောင့်ဒီယောဂတွေကဘုန်းကြီးတို့အမြဲတမ်းဖြစ်တယ်၊လူတိုင်းဖြစ်တယ်မဖြစ်နိုင်ပါဘူး။လူတိုင်းလည်းပဲမဖြစ်နိုင်ဘူး။လူတိုင်းမှာတချို့တလေဖြစ်တယ်၊ဒီတချို့တလေမှာလည်းပဲမွေးကလေးကနေသေဆုံးတဲ့အထိဖြစ်တဲ့ပုဂ္ဂိုလ်ကရှိတော့ရှိတယ်ရှားပါလိမ့်မယ်။ဒါကြောင့်ဒီယောဂတွေကမြတ်စွာဘုရားကကြီးကျယ်ဆုံးမဟုတ်ပါဘူးတဲ့။နောက်ပြီးတော့သေလွန်သွားတဲ့အခါနောက်ဘဝမှာဘဝမပြတ်သေးလို့ဖြစ်လို့ရှိရင်လည်းပဲဒီယောဂါဖြစ်ခြင်းပါဖြစ်ပါလိမ့်မယ်။ဆာလောင်ရင်းယောဂါတော့ဒီလိုမဟုတ်ဘူးတဲ့။ဖိတ်တို့စဉ်းစားကြည့်လိုက်။ကလေးလေးတယောက်အမိဝမ်းနေပြီးတော့မွေးဖွားလာပြီဆိုလို့ရှိရင်ဥဝဲဆိုပြီးတော့ငိုတော့တာပဲ။ယာတိဥဒုဒံကျန်တာတွေလည်းပဲခံစားရတယ်။နောက်ဆုံးဆာလောင်ရင်းဒုက္ခတွေလည်းနှိပ်စက်ခံရတယ်။အဲ့တော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကနှုတ်ကြိုလေးတိုက်ကျွေးလိုက်တဲ့အခါယောဂါလေးခိတ္တခဏငြိမ်သွားပါတယ်။ဒါလည်းပဲဘုန်းကြီးတို့တစ်ရက်လုံးငြိမ်တယ်လို့မပြောနိုင်ပါဘူး။နိုင်ပိုင်းချာလေးတစ်ခါနှုတ်ကြိုတိုက်ကြွေးလိုက်ပြန်ရောဘယ်ချိန်ထိခြေကုရမှာလဲလို့မေးရင်ပေတဲ့ချိန်ထိကုပေးရပါတယ်မသေးမချင်းဘုန်းကြီးတို့တရက်ကို3ချိန်တချို့ဆိုလို့ချင်းဝမ်းမီးတွေကတိတ်တောက်တော့3ချိန်ထမင်းစားပြီးတော့ကြံတဲ့ချိန်တွေမုံတွေပါတွေစားပြီးဒီယောဂါတွေကုပေးနေရပါတယ်ဒါကြောင့်ဒီဆာလောင်ရင်းယောဂါဆိုတာကတော့မွေးကလေးရနေပေတဲ့ချိန်ထိအမြဲတမ်းနှိပ်စက်နေတဲ့ယောဂါဖြစ်တဲ့မြတ်စွာဘုရားကြီးကျယ်ဆုံးယောဂါပါတဲ့ဘုန်းကြီးတို့ဒီတဘဝတင်လားခြေတုံးကလည်းပဲဘယ်ဘဝကစပြီးတော့ဒီယောဂါဖြစ်ခဲ့တယ်လို့ပန်းချဖို့မလွယ်ပါဘူး။နောင်အနာကက်မှာရောနောင်အနာကက်မှာလည်းပဲအရတ္တမရတ္တဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်မပြုမချင်းဟောဒီခန္ဓာကိုယ်ကိုရနေတယ်များဟောဒီဆာလောင်ချင်းယောဂါအမြဲတမ်းနှိပ်စက်သွားတော့မှာပါ။တရိစ္ဆာန်ဖြစ်လည်းပဲနှိပ်စက်တာပဲ။နောက်ပြီးတော့ဘာပဲဖြစ်ဖြစ်ဘယ်တ္တဝါပဲဖြစ်ဖြစ်ဟောဒီဆာလောင်ချင်းဟာအမြဲတမ်းနှိပ်စက်တော့တာပဲ။တပ်ပြီတတ္တအာရထိတိကတဲ့တတ္တဝါတွေကအာရပေါ်မှာမိခိုနေရပါတယ်။ဒါကြောင့်ဒီယောဂါမြတ်စွာဘုရားလည်းချမ်းသာမပေးဘူး။ဆင်းရဲသားလည်းချမ်းသာမပေးဘူး။ရှင်ပြန်ကြီးလည်းချမ်းသာမပေးဘူး။ဘလောက်ပဲလက်ထုတ်လက်ထုတ်ဟောဒီဆာလောင်ချင်းယောဂါအလုံးတဘဝမကနှစ်ဘဝမကနိဗ္ဗာန်မရောက်မချင်းဘဝတိုင်းဘဝတိုင်းနေတိုင်းနေတိုင်းနှိပ်စက်နေတဲ့အတွက်ဒီယောဂါအကြီးကျယ်ဆုံးပါလို့မြတ်စွာဘုရားကဖြေကြားတော်မူခဲ့ပါတယ်။နောက်ဒုတိယချက်ကဘာလဲဆိုတော့သင်္ခါရပရမဒုက္ခဒုက္ခဆင်းရဲဒုက္ခဟုသမျှတို့သည်သင်္ခါရပရမခန္ဓာ၅ဝသင်္ခါရတရားလင်းအလုံးစုံကြည်ကျေဆုံးရှိကြပါ၏ကုန်၏တဲ့ဒုတိယအဖြေကဘာလဲဆိုတော့ဆင်းရဲဒုက္ခထဲမှာဘယ်ဒုက္ခကြည်ကျေဆုံးလဲဆိုတော့ခန္ဓာဝင်ကိုထမ်းရတဲ့ဒုက္ခဟာကြည်ကျေဆုံးလို့မြတ်စွာဘုရားကဖြေကြားတော်မူခဲ့ပါတယ်ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဘုန်းကြီးတို့လောကမှာဘယ်နေရာတွေမှာကုန်တင်ကုန်ချဝန်တွေထမ်းနေတာတွေ့ရလဲဆိုတော့အများစုကပွဲယုံနေတင်မောစိတ်တွေဓာတ်တွေမှာတွားကြည့်လိုက်ပဲအိတ်ကြီးတွေထမ်းပြီးတော့တင်နေကြတာတို့နောက်ပြီးတော့ဆန်အိတ်တွေထမ်းပြီးတော့တင်နေကြတာတို့တွေ့ရပါလိမ့်မယ်အဲ့ဒီပုံကိုယ်တွေကဝန်ဘလောက်ချိန်ကြာကြာထမ်းတယ်လဲလို့မေးရင်စက္ကန့်ပိုင်းမိနစ်ပိုင်းလောက်ပဲထမ်းရပါတယ်အဲ့တော့စက္ကန့်ပိုင်းမိနစ်ပိုင်းလောက်ထမ်းရတာကသူတို့မေးကြည့်ပါလားကိုချင်းစာကြည့်ပါလားကိုတိုင်းဝန်ထမ်းကြည့်ပါလားဘလောက်ဒုက္ခရောက်လိုက်မလဲဘလောက်ဆင်းရဲလိုက်မလဲအဲတကယ်လို့များတဏှာဤတိတိထန်ခိုင်းတိုင်းပို့ပြီးတော့တောင်းဆင်းရဲသွားတယ်တဏှီကုန်များထန်ခိုင်းလိုက်ရင်သေခြင်းသေသွားမလားအလောက်ကြီးဝန်တုံဝန်ဘိုးဆိုတာသိကြီးကျယ်တယ်တဲ့ဘုန်းကြီးတို့ခန္ဓာဝန်ဆိုတာအဲ့ဒီတဲ့အစာပေါင်းများစွာကြီးကျယ်ပါတယ်ဘုန်းကြီးတို့ဥပါဒံဆိုတာကငါငါဥစ္စာလို့ဆွဲလန်းတာကိုဥပါဒံလို့ခေါ်ရတယ်အဲ့ဒီလိုငါငါဥစ္စာလို့ဆွဲလန်းစရာဖြစ်တဲ့လောကီစိတ်ဧကတိတိ81ပါးစိတ်တသိက်52ပါးယုံ27ပါးအလွယ်တကူပြောရရင်တော့ငါငါဥစ္စာလို့အစွဲလန်းခံနေရတဲ့ဆံပြားကနေပြီးတော့ခြေဘဝတိအဲ့ဒါကိုဥပါဒာနဲ့ခန္ဓာလို့ခေါ်ရပါတယ်ပြန်ပြောမယ်ငါငါဥစ္စာလို့စွဲလန်းတဲ့သဘောဟာဥပါဒံလို့ခေါ်တယ်အဲ့ဒီဥပါဒံကဘယ်သူကိုစွဲလန်းတာလဲဘာကိုစွဲလန်းတာလဲဆိုတော့ဟောဒီခန္ဓာကိုယ်ကြီးကိုစွဲလန်းနေတာ တပင်ကိုလည်းပဲငါဥစားလို့ဆွဲလန်းနေတယ်ဘုန်းကြီးတို့ကြည့်လိုက်ပေါ့လူနှစ်ယောက်ရက်နေကြတယ်တယောက်ကနေတယောက်ကိုလှမ်းပြီးတော့တပင်ဆွဲပြီးတော့ဒေါသနဲ့လှုပ်လိုက်မယ်ဆိုလို့ရှိရင်ကြံတဲ့လူကဘယ်လိုဖြစ်မလဲဒီကောင်ငါ့ကိုဆွဲတယ်ငါ့ဆံပင်ကိုဆွဲတယ်ငါ့ကိုစော်ကားတယ်ဒါမျိုးပဲပြောမှာပါပဲအဲ့တော့ဆံပင်ကိုငါလို့ထင်နေရတယ်အဲ့ဒီဆံပင်ဟာလည်းပဲဥပါဒနဲ့ခန္ဓာလို့ပြောရတာပါပဲဆံပင်ဆိုတာတကယ်တော့ငါမဟုတ်ပါဘူးသို့တော့ဆံပင်ကိုဆွဲလိုက်တဲ့အချိန်မှာငါ့ကိုစော်ကားတယ်ငါ့ဆံပင်ကိုဆွဲတယ်အဲ့တော့ငါ့ဆံပင်ငါလို့ဆံပင်ကိုပဲထင်နေကြတယ်ဒါကြောင့်ဟောဒီဆံပင်ရနေပြီးတော့ခြေဘွားအထိအလုံးဟာဥပါဒံတရားတွေငါဥစ္စာလို့ဆွဲလန်းတရားဖြစ်တဲ့အရာဝတ္ထုမို့လို့ဥပါဒံနဲ့ခန္ဓာလို့ခေါ်ရပါတယ်အဲ့တော့ဒီခန္ဓာဥပါဒံနဲ့ခန္ဓာဒီမြင်အောင်ပြောရရင်တော့ဆံပြားနေပြီးတော့ခြေဘဝတည်ဒီရုပ်ခန္ဓာကြီးကိုထမ်းဆောင်နေရတဲ့ဒုက္ခဟာအကြီးကျယ်ဆုံးပါပဲတဲ့ဒါလေးကိုမြင်အောင်ကြည့်လိုက်ပါဘုန်းကြီးနမူနာလေးနည်းနည်းပြောပြဘုန်းကြီးတို့ပဋိသင်္ဍေနေတယ်အမိဝမ်းမှာကိန်းအောင်တယ်ဆိုတော့ဒီချိန်လေးကခန္ဓာဝင်ကိုကိုယ်တိုင်မထမ်းဆောင်နိုင်တော့ဘေးကနေမိဘတွေကနေထမ်းဆောင်ပေးရတယ်ဘလို့ထမ်းဆောင်ရတယ်လဲဆိုတော့ကိုယ်ဝန်တည်တဲ့ချိန်ကစပြီးတော့အစားတောက်လေးတွေဆင်ကျင်ပေးရတယ်အနေထိုင်လေးတွေဆင်ကျင်ပေးရတယ်ဆရာဝန်နဲ့ပြပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်ရတယ်ဗုဒ္ဓဘာသာဝင်ဖြစ်တဲ့မိခင်တွေဆိုလို့ရှိရင်ဖရာရှင်မှာဆုတောင်းပြီးတော့ကိုယ်လက်ရင်ကပြည့်စုံတဲ့ဉာဏ်ပညာထက်မြက်တဲ့သာသမီရပါစေကြောင်းဆုတောင်းပေးရတယ်ဒါပါလဲဆိုတော့မမွေးခင်ကလေးရဲ့ပဋိသင်္ဍေနေကလေးရဲ့ဟောဒီခန္ဓာဝင်ကိုမိဘဖြစ်တဲ့ပုဂ္ဂိုလ်တွေကဝိုင်းပြီးတော့ထမ်းပေးနေရတာတဲ့ဒါရီယာဘုန်းကြီးတို့တဏှာဆိုတဲ့ချစ်ချင်းအပြစ်မမြင်တဲ့တဏှာဆိုတဲ့ချစ်ချင်းတရားရှိတဲ့အခါမှာဒါကိုလေးတယ်လို့မထင်ရပါဘူးတကယ်တော့အပြစ်မြင်တဲ့ပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်တွေကြတော့ဟောဒီခန္ဓာဝင်ကြီးကိုဘယ်ချိန်မှစွန့်ရပါမလဲလို့အမြဲတမ်းတောင့်တနေကြတယ်ခန္ဓာရဲ့ခန္ဓာဝင်ကိုထမ်းရတဲ့ဒုက္ခဟာယဟန္တာတွေဆိုရင်ပို့ပြီးတော့တောင်းသိစွမ်းနိုင်ပါလေအဲ့တော့ဘုန်းကြီးတို့ကုထုသင်တွေကတဏှာတရားရှိနေတော့ချစ်ခင်တဲ့မြင်လို့တဲ့စိတ်ကရှိနေတော့ဒါကိုလေးတယ်လို့မထင်ပါဘူးတခါတည်းရင်ပျော်တောင်းပျော်နေကြပါသေးတယ်နောက်မွေးဖွားလာတဲ့အခါကြည့်လိုက်မွေးဖွားလာတဲ့ကလေးလေးတွေကိုအငြိအကျေးသုတ်သင်ပေးရတယ်အစာအစာခွန်ပေးရတယ်နောက်ပြီးတော့သူ့မှာအိတ်နေတာညောင်းလို့ရှိရင်ခြီးပိုးပေးရတယ်အမြဲတမ်းနေမကောင်းလို့ရှိရင်ဆေးကုပေးရတယ်သူ့ရဲ့ခန္ဓာကိုမထမ်းဆောင်နိုင်ခင်ကလေးကဘေးကနေမိဘဖြစ်တဲ့ပုဂ္ဂိုလ်တွေကဝိုင်းပြီးတော့ဒီခန္ဓာကိုထမ်းဆောင်ရတာဒါတွေကတိတ်ပြီးတော့ဒုက္ခပါဒါပေမဲ့လို့အပြစ်မမြင်တော့ချစ်ချင်းမေတ္တာတရားရှိနေတော့ဒုက္ခဒီဒုက္ခကိုဒုက္ခလို့မထင်ရတော့ပါဘူးနောက်တခါဘုန်းကြီးတို့အရွယ်ရောက်လာတယ်ကိုလက်ကိုချီနိုင်တဲ့အခါစဉ်းစားကြည့်လိုက်တနေ့သုံးကအစာကျွေးပေးရတယ်ဒီခန္ဓာဝင်ကြီးထမ်းဆောင်နေရတာတခါတရံနဲ့စားချိန်လေးနောက်ကျသွားလို့ရှိရင်ခန္ဓာကိုယ်ကြီးရဲ့ဆန္ဒပြတဲ့အနေနဲ့အိပ်ရတဲ့လဲတာတို့ခြေပြက်လက်ပြက်ဖြစ်သွားတာတို့အားနေပြီးတော့နေမကောင်းဖြစ်လိုက်တာတို့ငါတေးပြက်လိုက်မှတို့သူကချင်းချောက်ပါသေးတယ်အဲ့တော့ဒီခန္ဓာဝင်ကြီးကိုတနေ့သုံးချိန်ကျွေးပြီးတော့စောင့်ရှောက်နေရတယ်တခါရေချိုးပေးရတယ်တန့်ရှင်းပေးရတယ်ရေမချိုးရင်ယောဂါတွေဘာတွေဝင်ပြီးတော့ခန္ဓာကြီးသေသွားမှဆိုတဲ့အတွက်ဒီခန္ဓာကိုယ်ကြီးကိုခေါင်းကြီးတို့အမြဲတမ်းထမ်းဆောင်ပေးနေရပါတယ်ဒီခန္ဓာဝင်ကြီးကိုထမ်းပေးနေရပါတယ်နောက်ပြီးတော့ညောင်းများလာတဲ့အခါမှာထိုင်တာညောင်းလို့ရှိရင်ဘာလုပ်လဲမတက်ထားပြီးတော့လမ်းလျှောက်ပေးရတယ်လမ်းလျှောက်တာညောင်းလို့ရှိရင်ထိုင်ပြီးတော့အိပ်ပြီးတော့ပေးရတယ်မအိပ်လို့ရှိရင်ဒီခန္ဓာကိုယ်ကြီးကအရေးတွေပြက်ပြီးတော့ငါအားနည်းပြီးတော့သေပြစ်လိုက်မယ်ဒီရုပ်ခန္ဓာကြီးကကိုယ်ကလည်းအမြဲတမ်းထမ်းဆောင်နေရတာ၊ तू ကကိုယ့်ကိုအမြဲတမ်းချိန်ချောက်နေတာ။ဒါကြောင့်ခန္ဓာဝင်ထမ်းရတာတိတ်မလွယ်ဘူးတဲ့။အဲရုပ်ခန္ဓာကိုယ်ကြီးကိုအစာကျွေးပေးရတယ်။တကယ်လို့အစာမကျွေးဘူးဆိုရင်ငါအားနည်းပြီးတော့သေပြစ်လိုက်မယ်။ဒါမျိုးတွေကိုယ့်ကိုချိန်ချောက်တယ်။နေမကောင်းဖြစ်ပြီးတော့သေပြစ်လိုက်မယ်။တခါဘုန်းကြီးတို့ဝေဒနာခန္ဓာဝင်ကိုထမ်းဆောင်ရတဲ့အခါမှာဝေဒနာခန္ဓာလည်းပဲကောင်းကောင်းလေးစားခြင်းနဲ့ကောင်းကောင်းလေးမြင်ခြင်းနဲ့အဲ့တော့ကောင်းကောင်းလေးကြည့်ခြင်းတော့လည်းပဲကြည့်ပေးရတာပဲ။ TV တွေအောက်ဆက်တွေစလောင်းလေးဝဲပြီးတော့ဝေဒနာခန္ဓာဝင်ကြီးကိုထမ်းဆောင်ပေးရတာပဲဒါတောင်မှတခါတရံသူကနေပြီးတော့စိတ်နဲ့မကြည်မသာဖြစ်တဲ့ကစိတ်ညစ်ပြလိုက်တယ်စိတ်ညစ်ပြီးတော့ငါသေပြလိုက်မယ်ဆိုပြီးတော့ဝေဒနာခန္ဓာဝင်ထမ်းဆောင်ရင်က तू ကကိုယ့်ပေါ်မှာချိန်ချောက်ပါသေးတယ်အဲ့တော့ဝေဒနာခန္ဓာဝင်ကိုထမ်းဆောင်နေရတယ်နောက်ခွန်ကြီးတို့ဝိညာဉ်နဲ့ခန္ဓာဝင်ကိုလည်းပဲကြည့်လိုက်ပေါ့မျက်စိနဲ့မြင်တာတောင်သက်ကုဝိညာဉ်ဆိုတော့ဝိညာဉ်နဲ့ခန္ဓာဝင်ကိုထမ်းဆောင်တယ်မျက်စိနဲ့ကြည့်တဲ့နေရာမှာလည်းပဲကောင်းကောင်းလေးမြင်ရမှကောင်းကောင်းလေးကြည့်ရမှကောင်းကောင်းလေးနားထောင်ရမှကောင်းကောင်းလေးစားရမှဒါဝိညာဉ်နဲ့ခန္ဓာဝင်ကိုထမ်းဆောင်ပေးနေရတာပါအဲ့တော့ခွန်ကြီးတို့စဉ်းစားကြည့်လိုက်လို့ချင်းဒီခန္ဓာဝင်ကြီးရဲ့ဝင်ကိုမိမိတို့ထမ်းဆောင်ပေးနေရတယ်တဲ့အစားအသောက်ကလေးနဲ့ထမ်းဆောင်ရတဲ့ဒုက္ခတစ်ခုတည်းကိုကသိပ်ကြီးပါလေခွန်ကြီးတို့ပဋိသင်လေးတွေကြည့်လိုက်ပေါ့မြတ်တို့တိရွတ်တို့စားနေတဲ့ပဋိသင်လေးတွေဆိုရင်အကုသိုလ်ကနေသေးတယ်တော်သေးတယ်တချို့ခွန်ကြီးတို့မွေးထားတဲ့ကြောင်လေးတွေကြည့်လိုက်တခါတည်းရံမှာဘာလဲဆိုတော့သူတို့ရဲ့ခန္ဓာဝင်ကစားခြင်းနဲ့တောက်ခြင်းနဲ့အညီဟောင်လေးတွေနဲ့စားလောက်ခြင်းနဲ့ အဲ့တော့ဘာဖြစ်လဲကြောင်လေးတွေဟာစားရှာတွေ့ရတယ်ကြွက်ကလေးတွေခုတ်ရတယ်ပိန်ကြောင်လေးတွေရှာပြီးတော့စားတောက်ရတယ်ဒါဘာလို့တာလဲသူတို့ရဲ့ခန္ဓာအုံကိုသူတို့ထမ်းဆောင်ကြတာပဲသို့တော့သူတို့ရဲ့ခန္ဓာအုံကိုသူတို့ကတော့အကောင်းဆုံးထမ်းဆောင်တယ်လို့ဒီကြောင်လေးတွေဖွေးလေးတွေကထင်ကောင်းထင်ပဲသို့တော့အကုသို့လုပ်ပြီးတော့သူများတက်တက်ပြီးတော့ထမ်းဆောင်ရတော့ပေတဲ့အခါမှာဒီခန္ဓာကြီးကအပေကျပြီးပို့ပြီးတော့တောင်းဆင်းရဲသွားပါသေးတယ်ဒါကြောင့်ခန္ဓာအုံကိုထမ်းဆောင်ရတဲ့ဒုက္ခတွေမှာအစားအသောက်လေးတစ်ခုရှာဖွေပြီးတော့ကြွေးမွေးရတဲ့ဒုက္ခကိုကသိပြီးတော့ကြီးကျယ်တယ်တဲ့ဘုန်းကြီးတို့လောကမှာလူတွေလမ်းပေါ်မှာသွားလာလှုပ်ရှားနေကြတာအဓိကကတော့ဝမ်းရည်အတွက်လှုပ်ရှားနေရတာပါအဲ့တော့မိမိတို့ဈေးရောက်သေးဝယ်လှုပ်တယ်ကြောင်းတရားတရားမှလှုပ်တယ်ဝန်တန်းတွေလှုပ်တယ်ယာတုအာနာတွေရတယ်အဲ့တရားတစ်ဖြင့်မိမိရဲ့ခန္ဓာအုံကိုထမ်းဆောင်ရင်တော့မိမိတို့ရဲ့သားသမီးတွေမိမိတို့ရဲ့ဇနီးတွေမိမိတို့ရဲ့ခင်ပွန်းတွေအလုံးခန္ဓာတွေရှိနေကြတယ်ဒီခန္ဓာတွေချမ်းသာဖို့အတွက်တရားသဖြင့်ကြောင်းချရာဆရာမလုပ်တဲ့ပုဂ္ဂိုလ်ကလည်းပဲတရားသဖြင့်ရတာနဲ့ထမ်းဆောင်ရင်တော်ပါသေးတယ်အကုသို့မဖြစ်ဘူးပေလို့ရှိရင်အပေမကျနိုင်ဒီလိုမှမဟုတ်ပဲနဲ့ယာတုရှိတဲ့ပုဂ္ဂိုလ်ကကိုသားသမီးအတွက်ငါသားသမီးမျက်နှာငယ်လိမ့်မယ်ငါဇနီးမျက်နှာငယ်လိမ့်မယ်သူတို့ဘာလို့ကျင်တယ်လဲကားတွေဘာတွေသိမ်ထောင်ချီတန်တာတွေလိုချင်တယ်အဲ့တော့ဘာဖြစ်မလဲငါသားသမီးအတွက်ဆိုပြီးတော့အကောင်းဆုံးယာတုအာနာကိုကြောင်းပြုပြီးတော့သူတို့ဟာရှားဖွေကြတယ်မတရားသဖြင့်ရှားဖွေပြီးတော့ခန္ဓာအုံကိုထမ်းဆောင်ကြတယ်အဲ့တော့အကုသိုလ်တွေဖြစ်လိုက်တာဖြစ်ပြီးတော့ဘာဖြစ်လဲအကောင်းဆုံးထမ်းဆောင်တော့အကောင်းဆုံးရတလားဆိုတော့သိလို့ရှိရင်အကုသိုလ်အထုတ်တယ်ကြီးနဲ့အပင်ငရဲတောင်ကြသွားနိုင်ပါတယ်ဒါလေးတွေကဘုန်းကြီးတို့စဉ်းစားကြရကောင်းပါတယ်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေလည်းပဲဒီတိုင်းပဲမိမိတို့တန်ဃာတော်ရှင်မြတ်တွေလည်းပဲဘာလဲဆိုတော့တရားသဖြင့်သူ့အတူလှူတယ်ဆိုရင်မြတ်စွာဘုရားကပိဿဝင်္ဂနာချင်းချင်းပြီးတော့ဆွမ်းလည်းပဲ၃ဆောင်ကောင်းတယ်ကြောင်းလည်းပဲ၃ဆောင်ကောင်းတယ်သင်္ကန်းလည်းပဲ၃ဆောင်ကောင်းတယ်ဒီလိုမှမဟုတ်ပဲနဲ့မလူချင်းတဲ့ဒကာဒကာမလူချင်းအောင်နောက်ပြီးတော့နည်းနည်းလူချင်းတဲ့ဒကာဒကာမများများလူချင်းလောင်းဝိနည်းသိက္ခာပုဒ်တိချိုးကျက်ပြီးတော့ကိုယ့်ရဲ့ခန္ဓာဝင်ကိုယ့်ရဲ့ကြောင်းတိုက်ကတန်ဃာရီရဲ့ခန္ဓာဝင်ကိုထမ်းဆောင်တယ်ဆိုလို့ရှိရင်ဝိနည်းသိက္ခာပုဒ်တိချိုးပြက်တယ်တကယ်တော့ကိုယ့်ကိုယ်ကိုတော့အကောင်းဆုံးထမ်းဆောင်တယ်လို့ပြောတော့ပြောမှာပဲသို့တော့ဝိနည်းသိက္ခာပုဒ်တိချိုးပြက်တယ်ဆိုရင်မဖို့နိဗ္ဗာန်ရဖို့နေနေသားသားသိလို့ရှိရင်ဂတိတွေတောင်မကောင်းနိုင်ပါဘူးတဲ့ဒါကြောင့်ခွေးတို့တန်ဃာတော်ရှင်မြတ်တွေလည်းပဲခန္ဓာကိုထမ်းဆောင်တဲ့နေရာမှာမဟုတ်တဲ့ဤတွေနဲ့မလုံမိဘူး။တခါရကမတွေလည်းပဲမိမိတို့ခန္ဓာဝန်သာသမိရဲ့ခန္ဓာခင်ပွန်ဇနီးရဲ့ခန္ဓာထမ်းဆောင်တဲ့အခါမှာမဟုတ်တာတွေလုံမလုံမိဘူး။သိပြီးတော့အရေးကြီးပါတယ်။ဘုန်းကြီးတို့ရာဇဂုံမြို့မှာအမျိုးသမီးလေးယောက်ခန္ဓာကိုထမ်းဆောင်တဲ့အခါမှာမဟုတ်တဲ့ဤလန်းနေနဲ့ထမ်းဆောင်တဲ့အတွက်ပို့ပြီးတော့ဆင်းရဲသွားတာလေးရှိခဲ့ဘူးပါတယ်။ဘာလဲဆိုတော့မျိုးသမီးလေးယောက်ဟာဘုန်းကြီးတို့ဈေးရောက်သေးဝယ်လောက်ကြတယ်။သူတို့လောက်တဲ့ဈေးရောက်သေးဝယ်ကဘာလဲဆိုတော့သောဘတ်တို့ချီတို့ပြာကြီးတို့စပားတို့ဒါမျိုးတွေလှုပ်တဲ့အခါမှာအလေးတွေခိုးကြရှင်တောင်းချင်းွက်တွေလိမ့်ကြနဲ့သူတို့ကဘာလဲဆိုတော့ကုသိုလ်လုပ်ဖို့ကြတော့မေးလိုက်တာဘာမှမလုပ်ဘူးသူတို့ရဲ့ခင်ပွန်းကိုကြွေးဖို့သူတို့ရဲ့သားသမီးရဲ့ခန္ဓာကိုတတ်နိုင်မယ့်မြတ်ခေပေါ်ပစ္စည်းလေးတွေဆင်းဖို့မျက်နှာမငယ်ဖို့ဆိုပြီးတော့သူတို့ခန္ဓာကိုထမ်းဆောင်လိုက်တာပျော်ပျော်ရွှင်ရွှင်နဲ့လှုပ်လိုက်ကြတာပဲသူတို့ကလည်းပဲသူတို့မင်းရဲ့အကောင်းဆုံးဝန်ဆောင်နေတယ်လို့ပြောမှာပဲသို့တော့မတရားသောနည်းတွေနဲ့လှုပ်လိုက်တယ်ကုသိုလ်ကလည်းဘာမှမရှိတော့သေတဲ့အခါမှာအဲ့ရာဇဂုံမျိုးရဲ့အပြင်ဘက်ကျုံလေးမှာပိဋ္ဌာမတွေတွားပြီးတော့ဖြစ်ရပါတယ်အဲ့တော့ပိဋ္ဌာမတွေဖြစ်တော့ပိဋ္ဌာဆိုတာကဘုန်းကြီးတို့ထုံးစံအတိုင်းအငတ်ငယ်ပြက်ပြက်နေရပါတယ်အစားတောင်းမဝရေစားစားတောက်ပြီးတော့အင်မတန်မှဒုက္ခရောက်ပါတယ်နောက်သူတို့ရဲ့ခင်ပွန်းတွေကိုလှန့်ကြည့်လိုက်တဲ့အခါမှာခင်ပွန်းတွေကနောက်အိမ်တော်တွေပြူးပြီးတော့ဘာလုပ်ကြသလဲနောက်သားနောက်သမီးနောက်ဇနီးတွေနဲ့ပြောပြောရှင်ရှင်သူတို့ရှာဖွေခဲ့တဲ့စီးစိမ်တွေကိုခံစားနေတာမြင်တော့မနေနိုင်မထိုင်နိုင်တဲ့သိပြီးတော့ကြီးကျယ်အော်တန်းပြီးတော့ငိုကြပါတယ်မယံဘောဂေတံအရိမသမေနဝိသမေနသာဒေအင်းကြီးပရိဘုံဇံတိမယံဒုက္ခတဘာဂိနီမယံငါတို့ကတော့သမေနသာတရားတစ်ဖြင့်ညီညွတ်တစ်ဖြင့်၎င်းဝိသမေနသာမတရားတစ်ဖြင့်မညီညွတ်တစ်ဖြင့်၎င်းဘောဂေစီးပွားဥစ္စာတို့ကိုတံအရိမကြိုးစားပြီးတော့ရှာဖွေခဲ့ကြလေကုန်ပြီဒီအဲ့ဒီလိုငါတို့မတရားတဖြင့်ရောတရားတဖြင့်ရောရှာဖွေခဲ့တဲ့စီးပွားဥစ္စာတွေကိုအင်းကြီးငါတို့မှာချာကုန်တော့ခင်မွန်းတဲ့နေနောက်သားနောက်သမီးနောက်ဇနီးတို့သည်ပရိဘုံဇန်ဒီငြိမ်ငြိမ်ရှက်ရှက်ဒီသုံးဆောင်ခံစား၍နေကြပေကုန်၏မယံပနငါတို့မှာကတော့ဒုက္ခတာပါကြီးဤဆင်းရဲခြင်းရဲ့ဖို့စုရှိကုန်သည်ဖြစ်ကြပေကုန်၏တဲ့ညသာမှာသကောင်လောက်ကြီးထပြီးတော့မအောင်နိုင်တော့អော်ပြီးတော့ငိုကြတော့တာပဲအဲ့တော့ငါတို့ကတော့မတရားတဖြင့်တရားတဖြင့်ရှာဖွေခဲ့ကြတယ်ငါတို့ရှာထားတဲ့ပစ္စည်းတွေကိုခင်ပွန်းတယ်တွေကနောက်သမီးနောက်သားနောက်သမီးတွေနဲ့ရင်ရင်ချက်ချက်ကြီးခံစားရတယ်ငါတို့မှာတော့ငတ်တက်လက်ပြက်တက်လက်နဲ့ဒုက္ခရောက်လိုက်ကြတာလို့အဲ့ဒီသကောင်လောက်ချိန်អော်လိုက်တဲ့အတန်ကိုမျိုးသူမျိုးသားတွေကကြားပြီးတော့ထိတ်လန့်ပြီးတော့မြတ်စွာဘုရားကိုပြင့်ပြီးတော့ဆုံးကပ်ကြတန်ဃာတော်ရှင်မြတ်တွေပြင့်ပြီးတော့ဆုံးကပ်ပြီးတော့ဒီအတန်တွေကြောင့်အန္တရာယ်ရှိပါသလားလို့မေးတော့မြတ်စွာဘုရားက ဒီအတန်ကြောင့်သင်တို့မှာအန္တရာယ်မရှိဘူးအဲ့ဒီဈေးတယ်မှာ၄ယောက်ကမတရားတမြင်ကြီးပွားရေးရှာပြီးတော့သူတို့လုပ်ခဲ့တဲ့အကုသိုလ်တွေကိုပြောကြတဲ့အနေနဲ့သူတို့ဟာငိုကြွေးပြီးတော့အော်မြင်ကြတာသင်တို့အတွက်အန္တရာယ်မရှိပါဘူးလို့မြတ်စွာဘုရားကမိန့်ကြားတော်မူသွားပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့ချုပ်ကြည့်လိုက်လို့ရှိရင်ဒီဈေးတယ်မှာ၄ယောက်ဟာသူတို့ကတော့သူတို့ရဲ့ခန္ဓာဝင်ကိုအကောင်းဆုံးထမ်းဆောင်တာကောင်းကောင်းစားမယ်ကောင်းကောင်းဝတ်မယ်ကိုယ့်ရဲ့ခင်ပွန်းအတွက်ကောင်းကောင်းပြုစုမယ်သာသမီတွေအတွက်လိုအပ်တာလေးတွေလုပ်ပေးမယ်ဆိုပြီးတော့သူတို့ကတော့အကောင်းဆုံးဝန်ဆောင်မှုပေးကြတာပဲသို့တော့မတရားတစ်ဖြစ်လို့တော့အကုသိုလ်တွေစုပုံတော့အကုသိုလ်ကံတွေရသေတဲ့အခါမှာပိဋကမတွေသွားဖြစ်ပြီးတော့ပို့ပြီးတော့ဒုက္ခရောက်ကြတယ်တဲ့သူတို့ဒီလိုဒုက္ခရောက်ဖို့အတွက်ဝန်ဆောင်ခဲ့တာမဟုတ်ပါဘူးချမ်းသာမယ်ထင်လို့ဝန်ဆောင်ခဲ့ပေမယ့်နိမန်လမ်းမှာမဟုတ်တော့ခန္ဓာဝင်ကြီးကပို့ပြီးတော့ဆင်းရဲသွားခဲ့ပါတယ်ဒါကြောင့်မြတ်စွာဘုရားကသင်္ခါရပရမတုခာဒုက္ခဆင်းရဲဒုက္ခဟုသမျှတို့သည်သင်္ခါရပရမခန္ဓာငါးပါးသင်္ခါရတရားလျင်လွန်ဆုံးကြည်ကျေဆုံးရှိကြပါပေကုန်၏တဲ့ဒုက္ခတွေထဲမှာဟောဒီခန္ဓာဝင်ကိုထမ်းရတဲ့ဒုက္ခကြီးကျယ်ဆုံးပါတဲ့ဒါကြောင့်ဘုန်းကြီးတို့ဒါတွေကိုသင်ခန်းစာယူပြီးတော့တန်ခါတော်ရှင်မြတ်တရားလည်းပဲနိမန်လက်မှတ်နဲ့ပရိယပฏิပတ်လုပ်ပြီးတော့သူများကြည်ကြည်သာသာလှူတဲ့ပစ္စည်းကိုလိုတလောက်ယူပြီးတော့သာသနာဝင်ကိုထမ်းဆောင်ဖို့ရည်ကြီးတယ်လို့တရားဓမ္မတွေလည်းပဲခန္ဓာကိုထမ်းဆောင်တဲ့အခါမှာတဏှာဇီဝကြကြနဲ့ပစ္စည်းဇီဝဥစားရရှာကြလာတာတွေကိုတတ်နိုင်နိုင်မြတ်ဒုက္ခရောက်တဲ့နေရာသာသနာအတွက်ကျေးဇူးများတဲ့နေရာဒါမျိုးတွေတူသွားလို့ရှိရင်တော့ခန္ဓာကိုထမ်းဆောင်ရင်းနဲ့နိဗ္ဗာန်တည်းရောက်သွားနိုင်ပါတယ်။ဧတံယတဝယထာဘုဒ္ဓံနိဗ္ဗာနံပရမံဒုက္ခံနဲ့အဲ့ဒီလိုဆာလောင်ရင်းနဲ့တူတဲ့ယောဂမရှိဘူး။နောက်ပြီးတော့ခန္ဓာကိုထမ်းဆောင်ရခြင်းနဲ့ဒုက္ခတူတဲ့ဒုက္ခမရှိဘူးလို့သိတဲ့အခါမှာဘုရားတို့နိဗ္ဗာန်ကိုမျက်မှောက်ပြုတော်တာပဲတဲ့ဆိုတော့ဒီလိုသိသွားလို့ရှိရင်တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်တယ်ဆုံးကတ်လိုက်တာမျက်စိနဲ့ကြည့်ရင်တော့ဆုံးကတ်တာပဲဒါပေမဲ့လို့ခန္ဓာတန်ဃာတော်ရှင်မြတ်တွေရဲ့နှလုံးသားမှာစိတ်မှာခန္ဓာကိုယ်မှာခံစားနေရတဲ့ယောဂါတွေကိုချိတ်ကုပေးတာနဲ့အတူတူပါပဲအဲ့တော့တန်ဃာတော်ရှင်မြတ်တွေယောဂါဆာလောင်ခြင်းဖြစ်တာပျောက်တယ်လို့တပည့်တော်တွေလည်းပဲဒီယောဂါပျောက်ကင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစေလို့ပြုသွားလို့ရှိရင်အဲ့ဒီလိုယောဂါအမှန်ဒုက္ခမှန်ကိုသိသွားရင်ဒီလိုနိမန်လက်မှန်နဲ့ကုသိုလ်တွေပြုသွားရင်ကြာတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတော့တာပဲတဲ့ဒီလိုမှမတည်ဘူးဆိုရင်ဂုံပကတနာတွေမှတ်ပြီးတော့ဒါနသီလဘာဝနာတော့လုပ်ပါရဲ့လမ်းနေရရွယ်ဆောင်ပြီးတော့နိဗ္ဗာန်တည်းမရောက်တတ်ဘူးတဲ့ဒါလေးဟာတတိထားစရာကောင်းပါတယ်နောက်ဆုံးချက်ကဘာလဲဆိုတော့အဲ့ဒီလိုနိဗ္ဗာန်ဆိုတာဘယ်လိုသဘောရှိတယ်လဲဆိုတော့နိဗ္ဗာန်ပရမန္တုကံနိဗ္ဗာန်နိဗ္ဗာန်တည်းပရမန္လွန်ခဲ့တော့ကြီးကျယ်ဆုံးဖြစ်တော့သူကံချမ်းသာစစ်ဖြစ်ပါပြီတဲ့နိဗ္ဗာန်ကတော့ကြီးကျယ်ဆုံးချမ်းသာပါပဲလို့မြတ်စွာဘုရားကဟောကြားခဲ့ပါတယ်အဲ့တော့ဒီနေရာမှာခွန်ကြီးတို့နိဗ္ဗာန်ချမ်းသာလေးကိုနည်းနည်းလေးပြောပြပါမယ်။နိဗ္ဗာန်ချမ်းသာကခွန်ကြီးတို့တန်တိဒုက္ခလို့ခေါ်ရပါတယ်။ဘယ်လိုချမ်းသာတာလဲဆိုတော့ငြိမ်းချမ်းသွားတာ၊ချုပ်ငြိမ်းသွားတဲ့ချမ်းသာပါ။ခွန်ကြီးတို့ဒကာဓမ္မတွေခံစားနေရတာကဝေဒိတဒုက္ခလို့ခေါ်တယ်။မျက်စိလေးနဲ့အခင်မျိုးစုံကြည့်ပြီးတော့သားရတယ်၊မိမ်မောတယ်။ဒါဝေဒိတဒုက္ခကိုခံစားတာ။နားနဲ့အတန်မျိုးစုံတရားယုံကိုနားထောင်ပြီးတော့နှစ်သက်တယ်၊ဆွဲလန်းတယ်။ဒါဝေဒိတဒုက္ခအနံမျိုးစုံခန္ဓာရေကိုနှကောင်းတဲ့အရာလေးတွေထဲမှာမိမိတို့ဆွဖြန်းပြီးတော့ဒီအနံလေးတွေနဲ့ကြီးနူးတယ်။ကိုစားခြင်းသားလေးတွေစားပြီးတော့နှစ်သက်တဲ့သဘောကြတယ်။ကိုထီတွေ့ခွင့်ရတဲ့အဝတ်စားလေးတွေနူးနူးညံ့ညံ့နဲ့အိမ်တော်လေးပြုပြီးတော့ထီတွေ့ခွင့်ရတဲ့ထီတွေ့လေးတွေသားရတယ်ဆိုတာဒါကိုခွင့်တို့ဝိရိဒ္ဓဒုက္ခလို့ခေါ်ရပါတယ်။နိဗ္ဗာန်ချမ်းသာကအဲ့ဒီအာယုံကိုခံစားတဲ့လုံးဝမရှိတော့ဘူး။အာယုံကိုခံစားမှုမရှိဘူး။ချုပ်ငြိမ်းသွားတာ။လောဘဒေါသတွေငြိမ်းသွားတာ၊ယုံနံသဘောတွေချုပ်ငြိမ်းသွားတဲ့ချမ်းသာကိုနိဗ္ဗာန်ချမ်းသာလို့ခေါ်ရပါတယ်။အဲ့တော့ပုထုဇဉ်တွေကမျက်စိနဲ့မြင်နေတဲ့ခုကောင်းကောင်းစားတာ၊ကောင်းကောင်းအိပ်တာ၊ကောင်းကောင်းထီးတွေ့တာဒါတွေကမျက်စိနဲ့မြင်ရတော့ဒီချမ်းသာကိုတော့လူတွေကလိုချင်ကြတယ်။ဘာဖြစ်လို့လဲ။မျက်စိနဲ့မြင်လို့ရလို့တဲ့။နိဗ္ဗာန်ချမ်းသာဆိုတာကချုပ်ငြိမ်းသွားတယ်ဆိုတော့မျက်စိနဲ့ကြည့်လို့မရဘူး။မဉ္ဇဉ်ပုံဉ္ဇဉ်နဲ့မှသူကဒီမဉ္ဇဉ်ပုံဉ္ဇဉ်ကိုရမှမြင်လို့ရပါတယ်။အဲ့တော့ပဂတိမျက်စိနဲ့ကြည့်လို့မရတဲ့ချမ်းသာကိုတော့လူတွေအထင်မကြီးကြဘူး။တကယ်တော့အဲ့ဒီချမ်းသာကတိတ်ပြီးတော့ချမ်းသာတယ်တဲ့။ဘုန်းကြီးတို့ဆရာတော်ဖရာတစ်ပါးဥပမာလေးပြောသွားတယ်။ဒါကြီးကတထက်တည်းတော့မတူဘူးပေါ့။ညံ့တဲ့ဥပမာလို့ပြောရမှာ၊ရှင်ဥပမာလို့ပါဠိလိုပြောရတယ်ပေါ့။နိဗ္ဗာန်ချမ်းသာကိုနည်းနည်းလေးမှန်းကြည့်နေအောင်ဘုန်းကြီးဒါလေးကိုပြန်ပြောပြတယ်။နွားကြောင်သားတယောက်ပင်မပြီးတော့ညောင်မကြီးတစ်ပင်အောင်ရောက်သွားတယ်။ရောက်သွားတဲ့အခါမှာမြေဆန်ကလေးကောင်းအောင်ပြီးတော့ပင်မလုံးအားကြီးတဲ့အတွက်ညောင်ပင်ကြီးအောင်မှာလေးလေးရလဲတဖြူဖြူတိုက်လို့အဲ့ဒီအချိန်မှာမြေဆန်ကလေးကောင်းအောင်ပြီးတော့အိတ်လိုက်တာနှစ်နှစ်ချာချာကြီးကိုအိတ်ပျော်သွားတယ်နှစ်နာရီသုံးနာရီလောက်ကြာကောင်းကြာသွားလိမ့်မယ်ပေါ့အဲ့တော့အိတ်ရကနိုးလာလိုက်တဲ့အခါအဲ့ဒီနွားကြောင်သားလေးကဘလို့ကျူးရင်လိုက်လဲဆိုတော့အာကောင်းလိုက်တာလို့သူကျူးရင်လိုက်တယ်အဲ့တော့ခွန်ကြီးတို့ကြည့်လိုက်တော့နွားကြောင်သားလေးနှစ်နှစ်ချာချာအိတ်ပျော်နေတဲ့အချိန်မှာအစာကောင်းကောင်းစားတာနဲ့တူသလား နောက်ပြီးတော့ကိုကြည့်ချင်တာလေးကြည့်ပြီးတော့စိတ်ချမ်းသာတာနဲ့တူသလားနောက်ပြီးတော့ထိတွေ့ခွင့်ရတဲ့ဟာလေးတွေကိုထိတွေ့ပြီးတော့စိတ်ချမ်းသာမှုရတာနဲ့တူသလားမတူပါဘူးအဲ့တော့နည်းနည်းကြိုက်ကြိုက်အိပ်ပျော်နေတာလေးကိုကောင်းလိုက်တာချမ်းသာလိုက်တာလို့ပြောတယ်ဒါမျက်စိနဲ့ကြည့်လို့မရပါဘူးအဲ့နိဗ္ဗာန်ချမ်းသာလို့ဒါအဲ့ဒီတဲ့အစာပေါင်းထောင်ပေါင်းတောင်ပေါင်းမကများစွာချမ်းသာပါတယ တန်မှမြင်ပါတယ်။လူတွေခံစားနေရတဲ့ချမ်းသာကကောင်းကောင်းစားတာ၊ကောင်းကောင်းအိပ်တာ၊ဒါတွေရတော့ခွန်ကြီးတို့မျက်စိနဲ့ကြည့်လို့ရနေတာပဲ။ဒါကြောင့်နိဗ္ဗာန်ချမ်းသာဆိုတာသိပြီးတော့ငြိမ်းချမ်းတယ်။အဲ့ဒီခံစားမှုတွေကမရှိတော့တာ။လောဘဒေါသတွေချုပ်ငြိမ်းသွားတာ။ကိလေသာယောဂတွေကင်းငြိမ်းသွားတာ။ယုံနံတွေကင်းငြိမ်းသွားတာ။အဲ့ဒါနိဗ္ဗာန်ချမ်းသာပါ။ဘုန်းကြီးတို့လေဒီဆရာတော်ဘုရားကြီးကလည်းပဲကျမ်းဂန်လေးတရားနေထုတ်ပြီးတော့ဥပမာလေးတစ်ခုပေးထားတယ်။နိဗ္ဗာန်ချမ်းသာနီးစပ်အောင်ပေါ့။ဥပမာအပြင်ဆရာတော်ဘုရားကြီးကဘယ်လိုပေးတယ်လဲဆိုတော့အမျိုးသားတစ်ယောက်နူနာယောဂါကြီးဆွဲကပ်နေတယ်။နူနာယောဂါကြီးကတိတ်ပြီးတော့အကြီးကြီးယိုပြီးတော့ဆွဲကပ်နေတဲ့အချိန်မှာတိတ်ပြီးတော့ဒုက္ခရောက်တာပဲ။ခန္ဓာကိုယ်ကြီးမှာတကူလုံးနူနာယောဂါကြီးကပြည့်ညံ့နေတာပဲ။အဲ့တော့ဒုက္ခဝေဒနာကြီးကနှိပ်စက်နေတဲ့အချိန်မှာတရားမင်းကလာပြီးတော့ပြောတယ်။"တင့်ယောက်ျား"တဲ့"တင့်ကိုကျွန်တော်ဆုပေးမယ်။"တင့်ဟာမိမွေးတိုင်းဖောက်မွေးတိုင်းဖြစ်ပြီးတော့ဟောဒီနူနာယောဂါတွေကြောက်တဲ့ဆုကိုယူမလားဒါမှမဟုတ်လေးကျွန်းတနဲ့ဆက်ကြဝရင်းနဲ့စီးစိမ်ကိုယူမလားတဲ့မှာဆုနှစ်မျိုးခံစား권မရှိဘူးတစ်မျိုးပဲရနိုင်တယ်ဒါကြောင့်အဲ့ဒီမိမွေးတိုင်းဖောက်မွေးတိုင်းဖြစ်ပြီးတော့နူနာယောဂါကြောက်တဲ့ဆုနဲ့လေးကျွန်းတနဲ့ဆက်ကြဝရင်းရဲ့စီးစိမ်ချမ်းသာဆုတင်ဘယ်ဟာယူမလဲလို့မေးရင်ဘုန်းကြီးတို့အဲ့ဒီနူနာယောဂါတဲ့ဟာဆက်ကြဝရင်းရဲ့စီးစိမ်ကိုယူမှာမဟုတ်ပါဘူးဆက်ကြဝရင်းမင်းရဲ့စီစဉ်ရလည်းပဲနူနာယောဂါကြီးရှိနေဘလို့မှခံစားလို့ဖြစ်မှာမဟုတ်ပါဘူးအဲ့တော့မိမွေးတိုင်းဖောက်မွေးတိုင်းဘာမှမရှိတဲ့နူနာယောဂါပျောက်တဲ့သူ့ကိုပဲယူပါလိမ့်မယ်အဲ့ဒီနူနာယောဂါပျောက်သွားတာမိမွေးတိုင်းဖောက်မွေးတိုင်းဖြစ်သွားတဲ့ချမ်းသာဟာမျက်စိနဲ့ကြည့်လို့တော့မရဘူးအဲ့ဒါကနိဗ္ဗာန်ချမ်းသာနဲ့တူပါတယ်လေးကျွန်းတဲ့ဆက်ကြဝရင်းမင်းစီစဉ်ဆိုတာယနေ့ဒကာဒကာမတွေခံစားနေတဲ့ကာမဂုဏ်၅ပါးအာယုံတရားတွေချမ်းသာတွေနဲ့တူတယ်တဲ့ဒါကြောင့်မနိဗ္ဗာန်ချမ်းသာဆိုတာမျက်စိနဲ့ကြည့်လို့မရဘူးမရတဲ့အတွက်ပုထုဇဉ်တွေကအချင်းမကြည့်ကြပါဘူးမျက်စိနဲ့ကြည့်လို့ရတဲ့ကောင်းကောင်းစားတာကောင်းကောင်းနေတာကောင်းကောင်းခံစားတာကောင်းကောင်းကြည့်တာကောင်းကောင်းနားထောင်တာကောင်းကောင်းထိတွေ့ခွင့်ရတာဒါတွေကတော့မျက်စိနဲ့ကြည့်လို့ရတဲ့အတွက်ဒီချမ်းသာကိုပဲကြီးကြီးချမ်းသာကြီးခင်ပြီးတော့ဒါနသီလဘာဝနာလုပ်တာတောင်မှလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာဒီလိုကုသိုလ်ကောင်းမှုကြောင့်စီးပွားရေးတက်ပြရတယ်နဲ့ထူထောင်နေကြတာပါတဲ့ဒါလေးတွေကဘုန်းကြီးတို့အင်မတန်မှတ်သားစရာကောင်းတယ်။ဒါကြောင့်မြတ်စွာဘုရားနိဗ္ဗာန်ချမ်းသာဆိုတာခြုံငိမ့်သွားတဲ့ချမ်းသာအတူမရှိတဲ့ချမ်းသာကြီးကျယ်ဆုံးသောချမ်းသာနိဗ္ဗာန်ပဲဖြစ်ပါတယ်လို့မိန့်ကြားတော်မူခဲ့ပါတယ်။ဒါတော့ဆိုလို့ရှိရင်အာလုံးသောရွှေမင်းဝမိသားစုနဲ့တကွာတက္ကရာကမာပေါင်းဟာအကြီးကျယ်ဆုံးယောဂါဆိုတာဘာလဲ။အကြီးကျယ်ဆုံးဆင်းရဲဒုက္ခဆိုတာဘာလဲ။အကြီးကျယ်ဆုံးချမ်းသာဆိုတာဘာလဲဆိုတဲ့အဖြေကိုသိသွားပါပြီ။အဲ့တော့ဒါကိုသိပြီးတော့မိမိတို့ဒါနသီလဘာဝနာလုပ်တဲ့အခါမှာသာလောင်ခြင်းယောဂခန္ဓာကိုထမ်းဆောင်ရတဲ့ဒုက္ခကင်းခြင်းရနိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနသီလဘာဝနာများကိုကြိုးစားအားထုတ်နိုင်ကြပါစေအဲ့ဒီလိုကြိုးစားအားထုတ်ရင်းနဲ့နှလုံးသားထဲမှာပါရမီတွေဖြည်းဖြည်းပြည့်ပြီးတော့မဉ္ဉဏ်ဖွဉ္ဉဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကေဇင်းနေပြုတဲ့ကုသိုလ်ဟာအဲ့ဒီအတူမရှိတဲ့နိဗ္ဗာန်ချမ်းသာခံစားရကြောင်းဖြစ်ပါလေလို့အာယုံပြုပြီးတော့အားလုံးကျေးဇူးချမယ်လိုက်ဆို